Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာတော်တော်ချင်းအားလုံးရှင်လန်းချမ်းမြေကြပါစေလို့အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေဆုမွန်အောင်တောင်းလိုက်ပါတယ်ဒီလိုအမေရိကန်တန်မြန်မာပိုင်းစီစဉ်ကနေ2018ခုနှစ်ဧပြီလ23ရက်တနင်္လာနေ့မနေ့ဖက်အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 40 51တို့ကနေဖမ်းယူနားဆင်နိုင်ကြသလို Facebook အသုံးပြုသူတွေအတွက်လည်း VOE ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOE Burmese News မှာအချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်ခင်ဗျာကျွန်တော်စာမိုးပြပါခင်ဗျာအခုမနက်ခင်းအစီအစဉ်လေးတာဝန်ယူတင်ဆက်ပေးမှာပါ
မင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ခင်းသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကျွန်တော်ကြော်ကြော်သိပြပြမှာပါအာဖဂန်နစ္စတန်နိုင်ငံကာဘူးမြို့တော်မှာမဲဗစ်ကပ်ပြားထုတ်ဖို့စောင့်နေသူတွေကြားအထူးကံဘုံခွဲလူ58ယောက်ကမနက်တည်ဆုံးသွားပါတယ်တမရအောင်ဦးသိန်းစိန်နဲ့တရုတ်နိုင်ငံသားဝန်ကြီးဝမ်ဂျီတို့တွေ့ဆုံဆွေးနွေးတဲ့အကြောင်းစင်ဝါသတင်းတစ်ပုဒ်မှာရေးထားပါတယ် FA ဖလားစီမီဖိုင်နယ်ဒုတိယပွဲမှာချယ်ဆီကဆောက်သမ်တန်ကိုနိုင်ရန်သွားပါတယ်ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖွယ်ထိပ်တန်းသတင်းတွေကိုလည်းတည်ရပါမယ်ခင်ဗျာ
ဟုတ်ကဲ့ကောင်းပါပြီခင်ဗျာဒီမနက်ခင်းနားဆင်ကြရမယ့်အစီအစဉ်လေးတွေမှာဆိုရင်တော
့ဒီလိုတိုက်ခိုက်တဲ့နေရာတွေစစ်ပွဲဖြစ်နေတဲ့နေရာတွေမှာကြွားထူရွာသားတွေအကျဉ်းသားတွေခေါ်ထားပြီးမှအတူတူနေတာဆိုတာဒီကစစ်အရာစုမြောက်ပါတယ်။နောက်ဂျနီဗာကွန်ဗင်းရှင်းအရာရ
ောဒါကတော့ကချင်စစ်ဘေးရှောင်ရဲသားတွေနေရာပြန်လာကြဖို့မြန်မာစစ်တပ်ကပြန်ခေါ်နေတာနဲ့ပတ်သက်ပြီးတော့တန်တရားရှိတဲ့အကြောင်းအမေရိကန်အခြေစိုက်ကချင်မဟာမိတ်အဖွဲ့ကပြောဆိုလိုက်တာပါ။သတင်းလွှာတွေတင်ဆက်တဲ့အခါမှာအပြည့်အစုံကိုနားဆင်ရပါမယ်။အဲ့ဒါပြင်မြန်မာအရေးဆွေးနွေးခန်းတွဲဆုံမင်းမြတ်မှုအစီအစဉ်မြန်မာပြည်ကပေးစာသတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသပ်ချက်ကဘာတော်ထူးခြားဆန်းပြသတင်းများစားတဲ့အစီအစဉ်တွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါက်ခင်မျိုးသက်တို့ပြောပြပေးကြပါလိမ့်မယ်ခင်ဗျာ
။အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့တော်ကမဲဆန္ဒရှင်အတိမတ်ပြုကပ်ပြားထုတ်ပေးတဲ့ဌာနမှာတရင်းမဏီကအတိကံဘုံခွဲတာကြောင့်လူပေါင်း58ယောက်ထက်မနည်းသေဆုံးပြီးတရားကြော်တန်းရသွားပါတယ်။ယူကော့ပွဲမှာမဲပေးနိုင်ရေးမဲဆန္ဒရှင်ပြည်မဲ့ပြုကပြားထုတ်ဖို့ဌာနပြင်ဘက်မှာလူတွေတန်းစီဆောင်ဆိုင်နေချိန်အဒီကံဘုံခွဲသူကသူ့ကိုယ်မှာပတ်ထားတဲ့ဖောက်ခွဲပစ္စည်းတွေကိုဖောက်ခွဲလိုက်တာလို့ပြည်ထောင်ဌာနပြောခွင့်ရနာဂျီဒနစ်က VOE ကိုပြောပါတယ်။ဒဏ်ရသူ10ဦးထက်မနည်းရဲ့အခြေအနေဟာတိတ်ကိုစိုးရိမ်ရတယ်လို့စေယုံသတင်းရင်းမြစ်တွေကပြောပါတယ်။ဒီဖောက်ခွဲမှုကိုသူတို့လုပ်တာဖြစ်တဲ့အကြောင်း IS အကြမ်းဖက်အဖွဲ့ကကြေညာပါတယ်။ကဘူးမျိုးတော်ကတောင်းတောင်းမှဖွင့်ထားတဲ့အဋ္ဌဌာနကိုအကြမ်းဖက်ဝါဒဆဲတိုက်ခိုက်မှုအပေါ်အာဖဂန်ဆိုးရွားဖွဲ့ရဲ့မှုဆောင်ရာရှိချုပ်အဗ်ဒူလာအဗ်ဒူလာကပြစ်တင်ရှုတ်ချပါတယ်။ဒီတရေဘိုးကြောင့်တိုက်ခိုက်မှုကြောင့်ဘေးဒဏ်သင့်ရသူတွေနဲ့ကျွန်တော်အတူတကွရပ်တည်ပါတယ်။မြတ်တာပြီးပွင့်လင်းမြင်သာတဲ့ရွေးကောက်ပွဲဖြစ်ရေးကျွန်တော်တို့ရဲ့တန်ဋိဌာန်ကိုဆက်လုပ်သွားမှာပါ။အာဖဂန်လူလူရဲ့ဆန္ဒကိုဆန့်ကျင်ပြီးအကြမ်းဖက်ဝါဒတွေအနိုင်ရမှာမဟုတ်ပါဘူးလို့အဗ်ဒူလာကသူ့ရဲ့တရားဝင်ဖြစ်တဲ့စာနဲ့နာမှာရေးပါတယ်။အာဖဂန်နစ္စတန်မှာအော်တိုဘလ20ရက်နေ့ကျရင်ခရင်ကောင်စီရွေးကောက်ပွဲတွေကျင်းပဖို့ရှိပြီးတရားဝင်မဲဆန္ဒရှင်စီးရင်ပေါ်မှာအခြေခံပြီးရွေးကောက်ပွဲလုပ်တာအာဖဂန်သမိုင်းမှာဒါဟာပထမဆုံးအကြိမ်ဖြစ်ပါလိမ့်မယ်
။မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းနဲ့တွေ့ဆုံမှုစီစဉ်ထားတဲ့ထိပ်သီးဆွေးနွေးပွဲမတိုင်ခင်မှာမြောက်ကိုရီးယားကသူ့ရဲ့နျူကလ িয়ার လက်နက်ထုတ်လုပ်မှုရှော့ချထားခဲ့ပေမဲ့အမေရိကန်ဘက်ကအလျှော့ပေးမှုဘာတစ်ခုမှမလုပ်ခဲ့သေးတဲ့ကြောင့်သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။အမေရိကန်ဘက်ကဘာမှအလျှော့မပေးသေးပေမဲ့မြောက်ကိုရီးယားဘက်ကနျူကလ িয়ার လက်နက်ဖြတ်သိမ်းမှုသဘောတူခဲ့တယ်လို့နျူကလ িয়ার ဓာတ်ပေါင်းဗိုလ်တွေပိတ်ပစ်တယ်နဲ့စမ်းသပ်မှုတွေထပ်မလုပ်တော့တာမြင်နေရတာမို့ကဘာကြီးအတွက်တိတ်ကိုကောင်းတယ်လို့သမ္မတထရမ့်ကတွစ်တမ်းမှရေးပါတယ်။ဒါပေမဲ့မေလကုန်ဒါမှမဟုတ်ဂျွန်လဆန်းလောက်မှဖြစ်လာနိုင်တယ်။သူနဲ့ကင်မျိုးတွစ်ဆောင်ဆွေးနွေးမှုကနေခိုင်မာတဲ့ရလဒဇုံတရာရဖို့တော့မသေးချဘူးလို့လည်းပြောပါတယ်။တောင်ကိုရီးယားကတော့မြောက်ကိုရီးယားဟာသူ့ရဲ့နျူကလ িয়ার လက်နက်တွေဖြတ်သိမ်းပစ်ဖို့ဆန္ဒရှိကြောင်းပြောခဲ့တယ်လို့ဆိုပါတယ်။သမ္မတထရမ့်ကလည်းမြောက်ကိုရီးယားနဲ့နောက်ဆုံးမှအလုပ်ဖြစ်မယ်မဖြစ်ဘူးအသေးချာမပြောနိုင်နေမယ်။အခုသူလုတ်တယ်လို့မျိုးကာလအတော်ကြာကလေးကလုတ်တင်နေတာဖြစ်ကြောင်းပြောပါတယ်
။ပြင်သစ်သမ္မတအီမန်နူရယ်မက်ခရွန်ဟာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဆွေးနွေးဖို့အမေရိကန်ပြည်ထောင်စုကိုနိုင်ငံတော်ခီးစဉ်တစ်ခုနဲ့ရောက်လာတော့မှာဖြစ်ပါတယ်။ဆီးရီးယားမှာ IS အကြမ်းဖက်ဝါဒီတွေကိုနှိမ်နင်းပြီးတာတော့မှအမေရိကန်ဆက်ရှိနေပေးဖို့သမ္မတမက်ခရွန်ကဒီခီးစဉ်အတွင်းသမ္မတထရမ့်ကိုစီယုံပြောဆိုမယ်လို့ခန့်မှန်းကြပါတယ်။စစ်ပွဲပြီးတဲ့နောက်ဆီးရီးယားနိုင်ငံတစ်ကိုကျွန်တော်တို့တိစောက်ရပါမယ်။ဒါကြောင့်အမေရိကန်ရဲ့ခန့်ကဏ္ဍဟာတိတ်အရေးကြီးတယ်လို့ကျွန်တော်ယူဆပါတယ်လို့အမေရိကန်ကဒီကနေ့ရောက်မလာခင် Fox ရုပ်သံသတင်းဌာနနဲ့ပါရီမြို့တော်ကအဲလီစီနန်းတော်မှာလုပ်တဲ့တွေ့ဆုံမေးမြန်းခန်းတွင်သမ္မတမက်ခရွန်ကပြောပါတယ်။အမေရိကန်ပြည်ထောင်စုဟာငြိမ်းချမ်းရေးနဲ့နိုင်ငံစုံဝါဒအတွက်နောက်ဆုံးနည်းလမ်းတွေမှာပါဝင်တဲ့နိုင်ငံတစ်ခုအဖြစ်သမ္မတမက်ခရွန်ကဖော်ပြပြောဆိုပါတယ်။ဆီးရီးယားကအမေရိကန်တပ်ဖွဲ့ဝင်ခန့်မှန်းချက်1000လောက်ကိုဖြစ်နိုင်တယ်များအမြန်ဆုံးရုပ်သိမ်းခြင်းတယ်လို့သမ္မတထရမ့်ကပြောထားတာပါ။အဲဒီကြားထဲမှာပဲလွန်ခဲ့တဲ့သတင်းတစ်ပတ်ကတော့ဆီးရီးယားကဓာတုလက်နက်နဲ့ဆိုင်တဲ့နေရာတွေကိုပြင်သစ်ပြည်ထောင်စုနဲ့ပေါင်းပြီးဒုံးကျည်နဲ့တိုက်ခိုက်တာမှပါဝင်ဖို့အမေရိကန်စစ်ဘက်ကသူကညွှန်ကြားခဲ့တာပါ။
Tennessee Pine, Nashville, New South Santa Kuma, Lulu, the Zombie, Amyapia, Tanya Yazile, Yachin Tanan, and we are Picker Kedu, Yeriga, Lelan Shapuni, Zepipari, Tanatamalo, Tanya Shidu, then Nasakuni, Travis Ringing Tedelu, Yega, Piobari, Nimin Tati Rigara, Ringing Hadu, Trakariga, Tanajima, Sayon Jacket, the Teguda, Wissen, Tajane, to her Waffle House, Sato Sama, Gayania, Ma, Lumiago, Picker Kedu, Sato Sane, we are Picker de Camaro, Tongu, Niamarin, Puigin, the Songjone, Dugaro, Sayon. မှာတည်ဆုံနေလို့ပြောပါတယ်။ဆိုင်မာလာစားသူတူကတနတ်သမားကိုဝန်လုံးပြီးလက်နဲ့တွေ့ဖေရှားနိုင်ရတဲ့နောက်တနတ်သမားဟာသူ့ဂျက်ကက်ကိုချွတ်ပြပြီးအဝတ်မှာပါပဲထွက်ပြီးခဲ့တာပါ။တနတ်သမားဟာဆိုင်ထဲကိုလက်နဲ့၄မျိုးတည်ဆောင်လာတာဖြစ်ပြီးခင်းဖြစ်ပေါ်နေရမှာတနတ်နဲ့လက်ချန်ခဲ့တာမို့သူ့မှာနောက်ထပ်တနတ်နှစ်လက်ရှိနေနိုင်တယ်လို့နက်ရှ်ဗယ်ရဲချုပ်ကပြောပါတယ်။ရင်ကင်းက အခုတိုက်ခိုက်မှုကရွေချက်တိတိကျကျရှိဖို့မရတဲ့ကြာပန်းတိုက်ခိုက်မှုမျိုးဖြစ်ပြီးတန်ရရှိသူကဆေးရောဂါရှိသူဖြစ်နိုင်တယ်လို့ရဲကယုံကြည်ကြောင်းပြောပါတယ်။တနတ်သမားကိုဝင်လုံးပြီးတော့လက်နဲ့ဖယ်ရှားနိုင်ခဲ့သူကတော့ James Shaw ဆိုတဲ့လူငယ်တူဖြစ်ပြီးရဲချုပ်ကတော့သူ့လုပ်ရအကြောင်းအသက်တွေအများကြီးအငြင်းကင်းခဲ့တယ်လို့ပြောပြီးချီးကျူးခဲ့ပါတယ်
။ Pure American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်လေးကိုမနေ့6နာရီကနေပြီးတော့9နာရီအထိ5.32 kHz 9335.30 kHz 4083ည5.48 kHz 6153ညနဲ့ဒုတိယနာရီဘက်မှာ5.190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီအထိပြန်လည်ထုတ်လွှင့်ချက်ကတော့5.20 25 32တို့ကနေဖမ်းယူနိုင်ပါတယ
်။ view ကနေတင်းလာမနေ့ဖက်သတင်းများကိုဒါရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။တရုတ်နိုင်ငံတော်ကောင်စီဝင်နိုင်ငံခြားရေးဝန်ကြီးဝေါင်ဂျီနဲ့သမ္မတဟောင်းဦးသိန်းစိန်တို့တနင်္ဂနွေနေ့ကတွေ့ဆုံကြတယ်လို့တရုတ်စိုးရပိုင်းစင်ဝါသတင်းဌာနရဲ့သတင်းဌာနမှာဖော်ပြထားပါတယ်။အဲလိုတွေ့ဆုံနာမှာတရုတ်မြန်မာစီးပွားရေးစင်ကြံဖွံ့ဖြိုးတိုးတက်ရေးတိုးမြင့်လှုပ်ဆောင်မှုအခိုင်အမာပြောဆိုကြတယ်လို့သတင်းထဲမှာရေးထားပေမဲ့ဘယ်မှာတွေ့ဆုံနေဆိုတာကိုတော့အတိအကျရေးမထားပါဘူး။နှစ်နိုင်ငံကြားပြည်ပြည်ဆောင်တဲ့မဟာဗျူဟာမြောက်ပူးပေါင်းဆောင်ရေးမှာတည်တာတဲ့တိုးတက်မှုရထားတဲ့အကြောင်းတရုတ်မြန်မာစီးပွားရေးစင်ကြံတိဆောက်ရေးနဲ့မြန်မာစီးပွားရေးဖွံ့ဖြိုးတိုးတက်မှုပူအားကောင်းလာစေရေးအတွက်မြန်မာနိုင်ငံနဲ့လက်တွဲလှုပ်ဆောင်ခြင်းနဲ့လို့ဝန်ကြီးဝန်ကြီးကပြောတဲ့အကြောင်းစင်ဝါသတင်းမှာပြောထားပါတယ်။ငြိမ်းချမ်းရေးနဲ့ပြည်နယ်တင်းမြေရေးလုပ်ငန်းစဉ်မှာအထူးတက်မှုရထားတဲ့ပေါ်တရုတ်နိုင်ငံကဝမ်းမြောက်ပါကြောင်းနဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုအားပေးဖို့ရာအပြုသဘောဆောင်အခန်းကဏ္ဍကနေပါဝင်ဖို့လဲဝန်ကြီးဝန်ကြီးကပြောပါတယ်။ဒီလိုငြိမ်းချမ်းရေးလုပ်ငန်းစဉ်အောင်မြင်ရေးစီးပွားရေးနဲ့လူမှုရေးဖွံ့ဖြိုးတိုးတက်ရေးတွေအတွက်တရုတ်ကအကူအညီလှုပ်ဆောင်ပေးတဲ့ပေါ်မြန်မာနိုင်ငံကကျေးဇူးတင်ပါကြောင်းနဲ့မြန်မာနဲ့တရုတ်ကြားပြည်ပြည်ဆောင်တဲ့မဟာဗျူဟာပူးပေါင်းဆောင်ရေးကိုအဆင့်တစ်တစ်ခုရောက်အောင်တွန်းအားပေးဖို့မျှော်လင့်ထားကြောင်းသမ္မတဟောင်းဦးသိန်းစိန်ဘက်ကပြောခဲ့တယ်လို့စင်ဝါသတင်းမှာဖော်ပြထားပါတယ်
။အိန္ဒိယချင်းတရုတ်နဲ့အိန္ဒိယနှစ်နိုင်ငံကြားဆက်ဆံရေးကောင်းမွန်အောင်ကြိုးစားနေကြချိန်မှာပဲအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့တရုတ်သမ္မတရှီကျင်ပင်တို့ဟာဒီသတင်းပတ်ထဲမှာတွေ့ဆုံဖို့စီစဉ်နေပါတယ်။ခေါင်းဆောင်တို့ကတရုတ်ပြည်အလဲပိုင်းဝူဟန်မြို့မှာတောက်ကြတဲ့ဆန္ဒနည်းတွေမှာတွေ့ဆုံကြမယ်လို့တရုတ်နဲ့အိန္ဒိယနိုင်ငံကြားရေးဝန်ကြီးဌာနတွေကတနင်္လာနေ့မှာကြေညာပါတယ်။နိုင်ငံခြားမတူကွဲပြားမှုတွေထက်ဘုံကျိုးစည်းပွားကိုရှေ့ရှုပြီးပြန်လည်ပူးပေါင်းဆောင်ရွက်မှုနဲ့တိုးတက်စေဖို့ခိုင်မာတဲ့မိတ်ဆွေတွေဖြစ်အောင်လုပ်မှာဖြစ်ကြောင်းတရုတ်နိုင်ငံခြားရေးဝန်ကြီးဝန်ကြီးကအိန္ဒိယနိုင်ငံခြားရေးဝန်ကြီးဆူရှမာဆဝရက်စနက်ဘေကျင်းမှာတွေ့ဆုံပွဲအပြီးသတင်းတောက်တွေကိုပြောပါတယ်။အိန္ဒိယနဲ့တရုတ်နိုင်ငံခြားဆက်ဆံရေးဟာပြီးခဲ့တဲ့ဇွန်လကတည်းကဒိုကလမ်ကုန်းရင်ဒေသအရေးခင်နဲ့ပတ်သက်ပြီးတင်းမာခဲ့တာပါ။ဟိမနာဒေသတွေကအဲ့ဒီနေရာကိုတရုတ်နဲ့အိန္ဒိယတမကဘူတန်ကလည်းပိုင်ဆိုင်ကြောင်းငင်းပွားနေတာဖြစ်ပါလေ။အဲ့ဒီဒေသမှာတရုတ်ကလမ်းဖောက်ဖို့စီစဉ်လာတာအတွက်အိန္ဒိယကစစ်တပ်ဆေးလွတ်ပြီးတားဆီးခဲ့တာဖြစ်ပါလေ
။တနင်္လာနေ့ညဘက်ကကစားတဲ့အင်္ဂလန် FA ဖလားစီမီဖိုင်နယ်ဒုတိယပွဲ Chelsea နဲ့ Southampton ပွဲမှာ Chelsea က2-6မရှိတဲ့အနိုင်ရပြီးဘောလုံးပွဲတက်သွားပါပြီ။ Chelsea အတွက်အဖွင့်ဂိုးကို Gerrard က46မိနစ်မှာသွင်းယူပြီးဒုတိယဂိုးကတော့82မိနစ်မှာ Morata ကသွင်းယူခဲ့ပါလေ။မေလ19ရက်နေ့မှာတော့ FA ဖလားဘူလူပွဲဖြစ်မန်ချက်စတာယူနိုက်တက်အသင်းနဲ့ Chelsea အသင်းတို့ကစားကြရမှာဖြစ်ပါတယ်။ Chelsea ဟာပြီးခဲ့တဲ့နှစ်တုန်းကလည်း FA ဖလားဘူလူပွဲကိုတက်ခဲ့ပြီးမဲ့ Arsenal ကိုရှုံးပြီးဖလားနဲ့လွဲခဲ့ရတာပါ။ Premier League မှာလည်း Chelsea အသင်းဟာ Spurs အသင်းနဲ့ငါးမှတ်အကွာအဆင့်၅နေရာကလိုက်နေတာကြောင့်နောက်နှစ် Champion ဖလား League ဖလားပြိုင်ပွဲဝင်ဝင်ရဖို့အတွက်ထိတ်တန့်၄သင်းနဲ့ပါအောင်ရုန်းကန်နေရပါတယ်။ FA ဖလားရဲ့တည်တံ့တစ်ချောက်လုံးမှာတော့မန်ချက်အသင်းဟာ Arsenal အသင်းပြီးရင်ဒုတိယအောင်မြင်မှုအရှိဆုံးအသင်းပါ။အာဆင်နယ်က FA ဖလားကို73ချိန်ပူဆွဲထားပြီးမန်ချက်စတာယူနိုက်တက်က72ချိန်ပူဆွဲထားတာကြောင့်ဒီချိန်ဖလားထပ်ရမယ်ဆိုရင်မန်ချက်စတာယူနိုက်တက်ဟာအာဆင်နယ်အသင်းနဲ့3ချိန်တူရပ်တည်နိုင်မှာဖြစ်ပါတယ်။ Chelsea ကတော့ FA ဖလားကို9ချိန်ရထားပြီးနောက်ဆုံးပူဆွဲခဲ့တာကတော့2017-18ခုနှစ်ဘောလုံးရာသီကဖြစ်ပါတယ်။တနင်္ဂနွေနေ့ကကစားတဲ့ Premier League ပွဲစဉ်တွေမှာတော့ အာဆင်နယ်ကဝက်ဆမ်ကိုအင်ကွင်းမှာ၄ဂိုးတကူနဲ့နိုင်ရပြီးဒီနေ့ချန်ပီယံဖလားရထားပြီးဖြစ်တဲ့မန်စီးတီးကစွမ်စီးစီးတီးကိုအင်ကွင်းမှာ၅ဂိုးပြတ်နိုင်ရပါတယ်။စတုတ်စီးတီးနဲ့ဘန်လီတို့ပွဲကတော့တစ်ဖက်တကူစီနဲ့တည်ရကြသွားပါတယ်ခင်ဗျာ
။အသက်38နှစ်ရှိပြီဖြစ်တဲ့ကမ္ဘာအသက်အရှည်ဆုံးအမျိုးသမီးကြီးနာဘီတာကြီးမာဟာစနေနေ့ညနေကအကွမ်းလွန်သွားပါပြီ။ဂျပန်နိုင်ငံတောင်ပိုင်းကာကာအီမြို့ကလေးကဆေးရုံမှာဂျန်နဝါရီလဆပြီးတော့ဆေးကုသမှုခံယူနေတဲ့တာကြီးမာကွယ်လွန်သွားပြီဖြစ်ကြောင်းမြို့နယ်အရာရှိကအတည်ပြုပြောကြားပါတယ်။တာကြီးမာဟာ1900ပြည့်နှစ်အောက်ကလ၄ရက်နေ့ကမွေးဖွားရမှုရှာရှာပါပါ19ရာစုကနောက်ဆုံးလူသားလို့ခေါ်ကြပါတယ်။သူဟာသား9ယောက်နဲ့သမီး9ယောက်2ယောက်တို့ရဲ့မိခင်ဖြစ်ပြီးမြင်းမြစ်တီတွတ်အားလုံးပေါင်း160ကျော်ရှိပါတယ်။အသက်18နှစ်ရှိပြီဖြစ်တဲ့ဂျမေးကာနိုင်ငံသူဗက်လက်ဘရောင်ဆက်တမလာနဲ့ကွယ်လွန်သွားတဲ့နောက်မှာသူပဲအသက်အကြီးဆုံးလူသားဖြစ်ကျန်ရခဲ့တာပါ။တာကြီးမာနေထိုင်ရာကာကာယီမြို့ကလေးဟာဂျပန်ရဲ့ကျွန်းကြီး၄ကျွန်းမှာတောင်ဘက်အဆန်ဆုံးကအိုကီနာဝါနဲ့ကျူရှူကျွန်းကြီး2ကျွန်းအလယ်လောက်မှာရှိတဲ့လူဦးရေ9000လောက်နေထိုင်တဲ့ကျွန်းမြို့ကလေးပါ။အခုဂျပန်နိုင်ငံမှာနောက်အမျိုးသမီးတဦးဖြစ်တဲ့ချီယိုမီယာကိုကတော့မေလ2ရက်နေ့မှာအသက်118နှစ်ပြည့်မှာမဟုတ်ကဘာမှာအသက်ကြီးဆုံးဖြစ်လာတော့မှာပါ။သူကတိုကျိုတောင်ဘက်ကန်နာဂါဝဒေသမှာနေထိုင်ပါတယ်။ဂီးနက်စ်မှတ်တမ်းဝင်အသက်112နှစ်ရှိပြီဖြစ်တဲ့အသက်အရှည်ဆုံးအမျိုးသားမဆာဆိုနိုနာကာကတော့ဂျပန်မြောက်ပိုင်းမှာနေထိုင်သူဖြစ်ပါတယ
်။ထိတ်တရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိတဲ့ဒေါက်ခင်မျိုးသက်တို့ကြီးညာတွားခဲ့ရတာဖြစ်ပါတယ်။အခုသတင်းလွှာတွေတင်ဆက်ပါတော့မယ်။အရင်ဆုံးကချင်ပြည်နယ်အကြောင်းသတင်းလွှာကိုနားဆင်ရပါမယ်။ကချင်ပြည်နယ်တနိုင်းဒေသကတိုက်ပွဲတွေပြင်းထန်နေတဲ့နေရာမှာစစ်ကြောင်းထွက်ပြေးတင်းရှောင်နေသူတွေကိုနေရာပြန်လာဖို့မြန်မာစစ်တပ်ကအတင်းအဓမ္မပြန်ခေါ်နေတဲ့လုပ်ရဟာလူသားဒိုင်းတစ်ဖွဲ့အုံပြူလာမျိုးဖြစ်လာနိုင်တယ်လို့အမေရိကန်ပြည်ထောင်စုအခြေစိုက်ကချင်မဟာမိတ်အဖွဲ့ကပြောကြားလိုက်ပါတယ်။ကချင်ပြည်နယ်မှာမြန်မာစစ်တပ်ကပြင်းပြင်းထန်ထန်ထိုးစစ်ဆင်တိုက်ခိုက်လာတဲ့အခြေအနေတွေကိုဟန်တားနိုင်မှုအတွက်နိုင်ငံတကာရောက်ကချင်တိုင်းရင်းသားတွေဘာတွေဆောင်ရွက်နေကြသလဲဆိုတာကိုမတ်အင်ဂျင်နိုင်ကတင်ပြပေးပါလိမ့်မယ်ခင
်ဗျ။တနိုင်းမြို့နယ်အောင်လော့ကျွာအနီးမှာရှိနေတဲ့ KIA ကချင်လူမျိုးရေးတပ်မဟာနှစ်စခန်းကိုပြီးခဲ့တဲ့ဧပြီလ18ရက်နေ့ကမြန်မာတပ်မတော်ကနေအလုံးအင်းနဲ့ထိုးစစ်ဆင်တိုက်ပိုက်ခဲ့ပြီးတဲ့နောက်ဘေးလွတ်ရာဒေသတွေစီစစ်ပေးရှောင်နေတဲ့အောင်လော့ကျွာကလူတွေပြန်လာကြဖို့မြန်မာစစ်တပ်ကတနိုင်းမြို့မှာစနေနေ့ကလော့စပီကာနဲ့အခုလိုကြေညာခဲ့ပါတယ်။ဒီ
ခုဆိုရင်အောင်လော့ဒေသရှိ KIA တပ်မတော်ကနေအားဖေရှားရှင်လေးဒီဖြစ်တဲ့ဖြစ်အကြောင်းမျိုးကြောင့်တပြေးတည်းဆောင်လို့ရှိသည့်ဒီအရေးနှင့်ဆက်ဆက်ပတ်သက်မှုရှိသောအပြင်းနဲ့ရွာစုရွာသားများအားဒီပြည်တို့နေလေများတို့ကျယ်လေဝင်ရောက်နေထိုင်နိုင်ရေးအတွက်သမ္မတနှင့်တနိုင်းမျိုးနဲ့အုပ်စိုးရေးအဖွဲ့များဘာသာရေးအဖွဲ့များယမီရသသာမဒီအရေးပြောင်းဖို့ဖြစ်ပါသည်
တိုက်ပွဲတွေထပ်ပြီးဖြစ်နိုင်သေးတဲ့နေရာတွေမှာလူတွေပြန်ပြီးနေထိုင်ဖို့အခုလိုမြန်မာစစ်တပ်ရဲ့ဖိအားပေးမှုဟာစစ်ရာဇဝတ်မှုမြောက်တဲ့လူသားဒိုင်းတစ်ဖွဲ့အတုံးချဖို့ဖြစ်လာနိုင်တယ်လို့အမေရိကန်ပြည်ထောင်စုအခြေစိုက်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌဂမ်ဆန်းက VOE ကိုပြောပါတယ်
။အမျိုးကြပဲစဉ်းစားကြည့်လိုက်တော့တကယ်ကိုသဘောထားကြီးရဲ့ပုံစံဖြစ်တာပေါ့နော်။ဒါကလည်းပြီးတော့ဒါပေမဲ့နောက်တစ်မျိုးကနေကြည့်လိုက်တော့ဒီလိုတိုက်ခိုက်တဲ့နေရာတွေစစ်ပွဲဖြစ်နိုင်တဲ့နေရာတွေမှာရွာသူရွာသားတွေကအတင်းအဓမ္မခေါ်ထားပြီးမှအတူတူနေတာဆိုတာဒီဟာစစ်ရာစုမြောက်ပါလေ။နောက်ဂျနီဗာကွန်ဗင်းရှင်းအရာရောမလုပ်တဲ့အရာပါ။လက်လက်မဲ့ပြည်သူတွေပေါ့နော်။လူသားတိုင်းလိုမျိုးခြေနေတုံ့ပြုလိုမျိုးဖြစ်လာနိုင်တာပါ။
ဒါကြောင့်အခုလိုတိုင်းဒေသဒေတာတွင်မြန်မာစစ်တပ်ရဲ့အင်အားသုံးတိုက်ခိုက်မှုတွေကိုနိုင်ငံတကာအသိုင်းအဝိုင်းအနေနဲ့ပုံမှန်သိရှိအောင်သူတို့ဆောင်ရွက်နေတဲ့အပြင်မြန်မာစစ်တပ်ရဲ့ကျူးလွန်မှုတွေဟာစစ်ရာဇဝတ်မှုမြောက်တဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့ ICC နိုင်ငံတကာရာဇဝတ်ခုံရုံးတင်နိုင်ဖို့အထူးကြိုးပမ်းနေကြောင်းဂမ်ဆန်းကဆိုပါတယ
်။ကုလသမဂ္ဂရောဖြစ်ဖြစ်ဒီကျွန်တော်အမေရိကန်နိုင်ငံဆိုရင်အမေရိကန်အစိုးရကိုကျွန်တော်ကအခြေအနေတည်ဖြစ်ပေါ်နေတာအကြောင်းအရာတွေကိုတင်ပြနေပါတယ်။ဌာနေကိုယ်စားရောအခုတလောစိုးရင်အကြောင်း statement ထုတ်တာကျွန်တော်တွေ့ရပါဘောနော်။တကယ်ကိုဖြစ်ပေါ်နေတဲ့အကြောင်းရင်းမှာတော့စစ်ရာဇဝတ်မှုမြောက်တဲ့ဟာများရှိတာပါဘောနော်။ဒီအရေးပတ်သက်မှာတော့နိုင်ငံတကာစစ်ခုံရုံးကိုတင်သွင်းဖို့ရောကျွန်တော်အစီအစဉ်ရှိပါတယ်။လုံနေသေးပါပဲ။တရားဥပဒေစိုးမိုးတယ်ဆိုတာနိုင်ငံကိုအုပ်ချုပ်နေတဲ့လူသားသားတွေအထူးစစ်တပ်တွေရောပါအလုံးတရားဥပဒေစိုးမိုးမှုရှိရမယ်ပေါ့နော်။နိုင်ငံတော်အနေဖြင့်ဒီစစ်တပ်ကိုတရားဥပဒေစိုးမိုးမှုမလုပ်ပေးနိုင်ဘူးဆိုတော့ဒီစစ်တပ်ကိုရောကျွန်တော်နိုင်ငံတကာစစ်ခုံရုံးအထူးအရေးယူဖို့လုပ်တင်တယ်လို့ကျွန်တော်မြင်ပါတယ
်။ဒီအတော်တွင်နမ်တီးညို့နယ်ကစုံဒေသမှာရှိတဲ့ KIA တပ်စခန်းတစ်ခုကိုတောက်ကြနေက မြန်မာစစ်တပ်ကလက်နက်ကြီးတွေရဟတ်ရင်တွေနဲ့တိုက်ခိုက်ခဲ့တဲ့အပြင်မြေပြင်တိုက်ပွဲတွေဖြစ်ခဲ့တယ်လို့ KIA ဌာနချုပ်လိုက်စာဘက်ကလည်းလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့ကြောင်း KIA တာဝန်ရှိသူတွေဘက်ကပြောပါတယ်။အခုလိုမြန်မာစစ်တပ်ကအင်အားသုံးထိုးစစ်ဆင်တိုက်ခိုက်နေတဲ့အကြောင်းရင်းဟာတရုတ်နိုင်ငံဘက်မှ KIA နဲ့မြန်မာတပ်မတော်နှစ်ဖက်ကိုယ်စားလှယ်တွေနောက်ဆုံးတွေ့ဆုံခြင်းကချင်တပ်တွေဆုတ်ခွာဖို့မြန်မာတပ်မတော်ဘက်ကပြောခဲ့ပေမယ့်
မိုင်းဂျင်းနိုင်ပြပြတော့တာပါအခုဆက်ပြီးတော့တင်ဆက်ပေးမှာကတော့မြမအေးဆူနေကမဲ့ဖြစ်ပါတယ်ဒီတစ်ပတ်မြမအေးဆူနေကမှာမြမမူပိုင်အစားအစာလက်ဖက်ကိုနိုင်ငံတကာဟင်းလျာတွေရဲ့ရောက်အောင်လုပ်နိုင်မှသာနိုင်ငံရဲ့စီးပွားရေးကိုအထောက်အကူဖြစ်စေမဲ့အပြင်လက်ဖက်စိုက်တောင်သူတွေကုန်တွေတွေအတွက်လည်းရည်ရှိမှအကျိုးများစေမယ်လို့လက်ဖက်လုပ်ငန်းတာဝန်ခံတအူးကပြောဆိုပါတယ်မြန်မာနိုင်ငံလက်
ကျွန်တော်တို့သိခါရတဲ့နေရာမြန်မာနိုင်ငံလက်ထက်အချင်းမှာတောင်ရှိတဲ့သူတူအနေနဲ့လက်ရှိလုပ်ကင်ပေးနေတယ်လို့ကျွန်တော်သိပါတယ်။ဆိုတော့အတွင်းညိုစိန်လက်ရှိလုဆောင်နေတဲ့ဥစ္စာအခြေအနေလေးတွေကျွန်တော်တို့အရင်ပြောပြပါလား
။ကျွန်တော်ကမြန်မာနိုင်ငံလက်ထက်အစုအဖွဲ့မှာဥက္ကဋ္ဌရာထူးတာဝန်ကိုထမ်းဆောင်နေပါတယ်။ဟောကျွန်တော်တို့အသင်ကကြတော့လက်ထက်စိုက်တောင်သူတွေကအစားစိုက်ပြူးထုတ်လို့ရောင်းချတဲ့သူတွေပါပါတဲ့ဒီလက်ထက်ချင်းကြီးတစ်ခုလုံးပါတဲ့ဟိုတင်သားပေါင်း2000ကျော်ရှိတဲ့အစုအဖွဲ့ဖြစ်ပါတယ်။နောက်ကျွန်တော်တို့အဖွဲ့ရကြတော့ရည်ရွယ်ချက်ကဒီစိုက်ပျိုးထုတ်လုပ်တဲ့တောင်သူတွေကအစကျွန်တော်တို့လက်ဖက်လောကကြီးတစ်ခုလုံးဖွံ့ဖြိုးတိုးတက်ဖို့အတွက်ဟိုဟာလူနေမှုစင်တန်းတွေမြင့်မားလာပြီးတော့ဖွံ့ဖြိုးတိုးတက်ဖို့အတွက်ဟိုဟာဝိုင်းဝန်းပြီးတော့ပေါင်းပူးပေါင်းပြီးတော့ကြိုးစားတာဖြစ်ပါတယ
်။စိုက်ပျိုးရေးကဏ္ဍနဲ့ပတ်သက်တဲ့ဒီလုပ်ငန်းတွေဆိုလို့ရှိရင်ဆက်ကြိုးတဲ့တောင်သူတွေရဲ့အကျိုးဖြစ်အတွက်အကျိုးဖြစ်အောင်သူတို့တော်ဝင်ဝင်တိုးအောင်ဆိုပြီးလုပ်ကြတာကျွန်တော်ကြားဥပမာ coffee solution နဲ့ထိုးနေလကောင်းမယ် coffee site တဲ့တောင်သူတွေအဆင်ပြေအောင်ဈေးကွက်တည်ငြိမ်အောင်သူတို့ကပုံမှန်လေးဝင်ဝင်တက်အောင်သူတို့လုပ်ပေးကြတာပေါ့နော်ဆိုတော့မြန်မာနိုင်ငံလက်ဖက်အသင်းကလည်းအဲ့ဒီလိုသဘောဆန်ဆန်လုပ်နေရလားခင်ဗျဒီလက်ဖက် site တောင်သူတွေအတွက်အဆင်ပြေအောင်ဘယ်လိုပံ့ပိုးပေးတာလဲရှိလဲ
လက်ဖက်ဒီ NGO တွေကနေပြီးတော့လဲဒီလက်ဖက်ခိုင်းချက်ကြီးတို့ဒီဖွံ့ဖြိုးတိုးတက်အောင်ဒီမိပညာတွေသူတို့ပေးပါတယ်တောင်ပေါ်စိုက်ပျိုးတဲ့လူတွေအတွက်လည်းပေးတယ်နောက်ကျွန်တော်တို့ဒီမြန်မာနိုင်ငံရဲ့လက်ဖက်ဧကပေါင်း2သိန်းကျော်လောက်ရှိတဲ့တန်းမှာဟိုက network တွေအကုန်လုံးချိတ်ဆက်မိသွားတယ်ပြီးတော့ဒီ TOD ဆရာတွေပြည်တင်တဲ့နေ့တည်းပေးပြီးတော့ဆရာတွေနဲ့ဒီဟိုလက်ဖက်စိုက်ဧကရဲ့အများကြီးကိုဟိုဟာမိပညာတွေဖွံ့ဖြိုးတိုးတက်အောင်သူတို့လုပ်နိုင်လာတယ်အဲကျွန်တော်တို့ကဈေးကွက်ကိုထတ်ချက်ဖို့လိုလာတယ်။ဒီလက်ဖက်တွေထွက်လာပြီဆိုလို့ရှိရင်လည်းကျွန်တော်တို့ကဈေးကွက်ကြီးကြီးလေးကိုပြည်ရင်းဈေးကွက်နဲ့နေဆိုရင်လည်းမလုံလောက်တော့ဘူး။ပြီးရင်ဟိုနိုင်ငံတကာဈေးကွက်ကိုရမှာကျွန်တော်တို့ကတောင်သူတွေကလည်းဖွံ့ဖြိုးတိုးတက်မယ်။ကျွန်တော်တို့စိုက်ပျိုးထုတ်လို့ရောင်းချတဲ့သူတွေလည်းဖွံ့ဖြိုးတိုးတက်မယ်။အဲ့ခါကျတော့ကျွန်တော်တို့ကဈေးကွက်ချဲ့ဖို့လိုလာတယ်။ကုန်ရံတွေကပုံနေပြီးတော့ကျွန်တော်တို့အဲ့အခက်ခဲတွေအကျက်သေးတွေအများကြီးပဲဖြစ်လာတယ်။အဲ့လိုပွဲရုံတွေကလည်းတောင်ပေါ်ကလူတွေကကုန်ပို့ချင်တယ်ဆိုရင်အပေါ်အပေါ်မခံဘူးမပို့နဲ့ဘူးရထားပဲပြောတဲ့ခါကျတော့တောင်ပေါ်လူတွေလည်းဒုက္ခရောက်တယ်ကျွန်တော်တို့ကုံစီလေပတ်မှုအရန်အားနေနေတာပေါ့အဲ့ဒါနဲ့ကျွန်တော်တို့ကဒီလက်ဖက်တွေကိုနိုင်ငံတကာကိုထုတ်ဖောက်နိုင်အောင်ဈေးကွက်တွေပို့ကြလအောင်ဘယ်လိုလုပ်မလဲလို့စဉ်းစားတဲ့ခါကျတော့ဒီဟိုလက်ဖက်အစုကတော့တစ်ကမ္ဘာလုံးမှာမြန်မာတနိုင်ငံနဲ့ပဲစားပြီးတော့ဟိုအရသာကောင်းပြီးစားလို့ဟိုစားသုံးသူများနိုင်နေဆိုတော့ဟိုဟာပြန်ပြန်လဲကျင်းနေပေါ့နော်စားသုံးသူများနိုင်နေဒီလက်ဖက်အစိုးရနေတော့ဈေးကွက်ကိုအကျဉ်းချက်နိုင်တယ်လို့ကျွန်တော်မြင်လာတာဖြစ်တဲ့အတွက်ဒီလက်ဖက်အစိုးရနေဟိုနိုင်ငံတကာထွက်နိုင်တဲ့ quality တွေဖြစ်လာအောင်အဲကျွန်တော်တို့အခုလက်ဖက်တင်းကလည်းကြိုးစားပြီးတော့မြင်နေတယ်လက်ဖက်ရဲ့ standard တွေပေါ့အဲ့ဒါတွေထားနိုင်အောင်လည်းအခုကြိုးစားနေကြပါတယ
်ဈေးကွက်ကိုချက်တွင်ဖို့ကိစ္စမှာကြတော့လက်ဖက်အတင်းကအားလုံးဟိုပေါ့အမတော်ညိုစင်ရဥက္ကဋ္ဌဆိုတော့ဟိုဥဆောင်ပြီးတော့အားလုံးဝိုင်းစဉ်းစားပြီးတော့ငါတို့ဟိုပေါ့ပလန်ချပြီးတော့အဲ့လိုလုပ်ကြတာလားဆိုလို့ကျွန်တော်ကတော့အေးငါတို့တော့ဒီလက်ဖက်အဆိုးကိုပဲဆိုကြပါဆိုတော့ဥပမာထားပြီးတော့ဘယ်နိုင်ငံတွေငါတို့တွင်းနိုင်အောင်ငါတို့လုပ်ကြမယ်ဆိုပြီးတော့ဝိုင်းစဉ်းစားပြီးအကုန်လုံးဝိုင်းစဉ်းစားပြီးဟိုအဲ့လိုလုပ်ကြတဲ့သဘောလားဘယ်လိုပုံစံနဲ့တွားကြလဲအတင်းအနေနဲ့
ဟုတ်အခု ว่าดีซาตรงนี้อยู่ถွင့်ยาเลยอะหลูเบรนด์မျိုးစုံကနေပြီးတော့ถွင့်ยาเลยအကောင်းကြီးမောင်းနဲ့လက်ဖက်နဲ့ပေါင်းလိုက်တယ်အဲ့လိုပြီးငါ၆ကျော်လို့ပဲထည့်လိုက်တယ်အဲ့လိုအကောင်းကြီးမောင်းလက်ဖက်ပေါင်းလို့နောက်ဟိုဆူရှိလက်ဖက်ဆူရှိလေးတဲ့ထဲမှာလက်ဖက်ထည့်တယ်ပြီးရင်ဟိုကခနုံတို့ပေါ့ကျွန်တော်တို့မန်လေးမှာဆိုရင်ခနုံတို့ကဟိုကခနုံတို့ကကောင်းတယ်ပေါ့နော်အဲ့လိုအဲ့ခါန
ိုင်ငံတွေမှာဆိုလို့ရှိရင်လည်းတင်မော်ရီတောင်ဖြစ်သွားတယ်ဆိုတာထိုင်ထိုင်နေရအရင်စားကြတာဟုတ်တယ်မလားဆိုရောက်လျာမှာတင်မော်ရီတောင်စားကြတော့တင်မော်ရီတောင်ဆိုရင်နိုင်ငံသားတွေလည်းအဲ့လိုကြိုက်သွားကြတယ်ပေါ့အခုမြန်မာလက်ဖက်ကလည်းအဲ့လိုတဖြည်းဖြည်းဖြစ်လာဖို့ဥပမာပေါ့နော်ဟိုတဖြည်းဖြည်းဖြစ်လာဖို့စူးစမ်းကြတယ်ပေါ့အခုမြန်မာနိုင်ငံလက်ဖက်အတင်း
ဟုတ်ကျွန်တော်အဲ့ဒါကိုဟိုဟာအစာပြိုးတာပေါ့အခုအစာပြိုးပြီးစူးစမ်းတယ်အခုစားသုံးလို့ကများလာပြီဆိုရင်လည်းဟိုများအောင်လည်းကျွန်တော်ကလုပ်ရမှာပေါ့အဲ့ခါကျရင်တို့အိမ်မာရင်ချက်စားလို့ရတို့မျိုးစုံလုပ်စားလို့ရအောင်ရင်နောက်စိုက်နေမှာအခုစိုက်နေတဲ့လေကျွန်တော်တို့ဟိုဟာဟို B2B ဟိုဟာလေချိတ်ဆက်လို့ရအောင်ကျွန်တော်တို့လုပ်နေတယ်အဲ့စိုက်နေမှာလွယ်လွယ်ကူကူစားရရင်လေလူတွေကအိမ်မှာမလုပ်ဆရာမလုပ်စိုက်နေမှာသွားစားလို့ရရင်ဟိုစိုက်နေလဲအကျိုးရှိတယ်ကျွန်တော်တို့လည်းအကျိုးရှိတယ်ကျွန်တော်တို့ရဲ့တောင်ပေါ်လူတွေလည်းအကျိုးရှိတယ်ဟိုဈေးကွက်သာကြီးလာရင်ဟိုဟာကျွန်တော်တို့ကအဲ့ဈေးခွက်ကြီးလာဖို့အရင်လုံးရမှာပေါ့ဈေးခွက်ကြီးလာပြီဆိုတော့လေတောင်ပေါ်လူတွေကိုဒီဟိုဟာကုန်တွေကနေငွေဖြစ်သွားရင်တောင်ပေါ်လူတွေဟာရဲ့ဘဝတွေညှင်းမာလာမှာပဲ
သူတို့ရလူနေမှုအဆင့်တန်းလည်းညှင်းမာလာပေါ့ဆိုတော့အကြီးတွေ့ရတော့မျိုးမျိုးရှိတာပေါ့ကွန်ပီစီတိုင်းမှာလေကော်ဖီလဲကော်ဖီအလျောက်ဒီဟိုဟိုလက်ဖက်ဆိုလဲလက်ဖက်အလျောက်တခြားဟင်းနေရာတွေလဲထုံနေလကောင်းပေါ့သူ့အကြီးသေးနဲ့သူလိုက်ပြီးတော့ဈေးရတယ်အဲ့လိုကွာရှိတော့ဆိုတော့အကြီးတွေ့ကိစ္စကိုပြောလာပြီဆိုလို့ရှင်လက်ဖက်မှာလည်းအဲ့ဒီဟိုဟိုဟိုနှစ်တွေတုန်းကစိုးစေးတွေပါတယ်လို့မတန်တဲ့အဲ့ဒီစီတွေတုံးတယ်လို့ဆိုတော့ဟိုနာမည်ဆိုးတွေကလည်းထွက်ခဲ့ကူတာရှိတာဟုတ်ဆိုတော့အစိုးရကိုယ်တိုင်လည်းကျင်းပချက်တွေပါတယ်ထုတ်ပါညာအဲ့လိုလုပ်ခဲ့တာလေးရှိတော့ဒီအကြီးသွေးထိမ့်ချုပ်ဖို့အကြီးသွေးကောင်းဖို့အတွက်ကောဒီမြန်မာနိုင်ငံလက်ဖက်အတင်းအနေနဲ့ပေါ့နော်ဒီကိုယ်နိုင်ငံထွက်တဲ့ကုမ္ပဏီစီတွေကိုဘယ်လိုလှုပ်ဆောင်နေတယ်လဲဆိုတာလေးကိုပြောပြပါအောင
်အဲ့ဒါကြောင့်အခုကျွန်တော်တို့ကစံနေတတ်မှတ်ဖို့ဆက်တော့စူးစမ်းနေပါတယ်အဲ့ဒါကြောင့်တော့ဒီဂျပန်ပြည်မှာဟိုနှစ်အကြာရဲသွားပြီးတော့နှစ်30လောက်သွားပြီးတော့အလုပ်လုပ်လာတဲ့ဆန်မကြီးဒေါ်နန်းလာလာလေးရှိပါတယ်သူကအဲ့အခုကျွန်တော်တို့မြန်မာနိုင်ငံလက်ဖက်အသင်းမှာသူကဟိုကွန်ဆာလန့်ပေါ့အဲ့ဆန်မကြီးကကြာတော့လေဒီလက်ဖက်အကြောင်းနဲ့လက်ဖက်ထဲမှာပါတဲ့ကတ်တချင်းတို့ဘာလို့အဲ့ဒါတွေကို strict လုပ်ပြီးတော့ဟိုဂျပန်မှာဟိုဟာစီးဟိုအမေရိကန်ကိုရောင်းတဲ့စီးပေါ့အဲ့လိုမျိုးတွေလှုပ်ရောင်းနေအဲ့ခါကျဆန်မကြီးကဒီလက်ဖက်အကြောင်းတွေကိုအရန်နားလေတယ်အဲ့ဒါဆန်မဟိုဒီဆန်မကြီးရဲ့ပညာဒီပညာရှင်တွေပေါင်းပြီးတဲ့ခါကျတော့လေကျွန်တော်တို့ကဒီလက်ဖက်ကိုစံနေတတ်မှတ်မယ်ပြီးရင်တကယ်မြန်မာလက်ဖက်ဟာဂုံယူရတဲ့လက်ဖက်ဖြစ်အောင်လေကျွန်တော်တို့ကတွားဖို့
နိုင်ငံတကာမှာ
နိုင်ငံတကာမှာဟိုဟာမြန်မာဘန်းလာလာနဲ့ဂုံယူရတဲ့လက်ဖက်ဖြစ်အောင်လေကျွန်တော်တို့ကဟိုကျွန်တော်တို့ရဲ့လက်ဖက်အသင်းသားတွေကိုလေဟိုဟာဟိုပေါ့ကောင်းလာအောင်ကျွန်တော်တို့အားလုံးဒီအတင်းကြီးကလုတ်သွားဖို့ရတော့ရှိပါတယ
်ဟုတ်ကဲ့အဲ့တော့မြန်မာနိုင်ငံမှာရှိတဲ့လက်ဖက်အမျိုးအစားကရောလက်ဖက်ဆိုစားဖို့အတွက်ပဲတင့်တော်တဲ့အမျိုးအစားလားဒါမှမဟုတ်ရင်တရုတ်တို့ဂျပန်တို့လိုမျိုးကျွန်တော်တို့လက်ဖက်ချောက်ထုတ်ပြီးတော့နိုင်ငံတကာဈေးကွက်ကိုထိုးဖောင်းရင်ရောရနိုင်တဲ့အခြေအနေမျိုးရှိသလားကျွန်တော်တို့မြန်မာနိုင်ငံမှာရှိတဲ့လက်ဖက်အမျိုးအစားလေးကိုလည်းပြောပြပါဦ
းမြန်မာလက်ဖက်ကကြတော့ဒီအချိုချောက်လက်ဖက်ချောက်အစုလက်ဖက်အစုပေါ့အထူးခြားဆုံးကတော့လက်ဖက်အစိုးကတခြားနိုင်ငံမှာမရှိဘဲနဲ့မြန်မာနိုင်ငံမှာရှိနေတာပေါ့ဒီလက်ဖက်ချောက်ဆိုရင်လေသူကဖန်ပြီးပြန်ချိုးတဲ့နေရာမှာမြန်မာလက်ဖက်ချောက်ကတော်တော်ကြီးကိုကောင်းတာအဲ့ဒါကြတော့ဒီတခြားနိုင်ငံတွေနဲ့ထူးခြားနေတာအဲ့လိုဟိုပြန်ချိုးနေတာပေါ့ချိုးတဲ့ဟာမြန်မာမှာထူးခြားတဲ့လက္ခဏာတွေရှိတယ်အဲ့ဒါဒီလက်ဖက်ချောက်ကိုပြင်မယ်ဆိုရင်ကျွန်တော်တို့က ဒီလက်ဖက်ချက်ကိုနိုင်ငံတကာတိုးဖို့ဆိုလို့ရှိရင်ဒီအင်ဖရာစထရက်ချာတွေကအရန်လိုသွားပြီကျွန်တော်တို့ကဒီဟိုဆက်ယုံနေနောက်ပြီးတော့ဒီဟိုထုတ်လုပ်တဲ့နည်းစနစ်တွေအဲ့ဒါတွေကိုအဆင့်တန်းပြီးလို့လုပ်တာကြရရင်ကျွန်တော်တို့ကုန်ကြမ်းပြီးရအရန်ယူတယ်ပြီးရင်သူများနိုင်ငံနေနဲ့ပြန်ရမယ်အချိန်မှာဟိုကုန်ကြမ်းကြီးကကျွန်တော်တို့ကကြီးတော့မှာပေါ့ အဲ့ဒါလည်းနည်းနည်းပြန်ဖို့နည်းနည်းခက်နေသေးတယ်ဒါပေမဲ့ဟိုကအကေအားကောင်းလာပြီဆိုရင်တော့ကျွန်တော်တို့ကအဆိုပဲအားထားနေရတာပေါ့အဲ့ဒီအတွက်ကျွန်တော်တို့လက်ဖက်စုကိုသွားနေတယ်လက်ဖက်စုကဘာလို့ကျွန်တော်တို့ကမြန်မာတနင်္ဂနွေနေ့ရှိနေရလဲဆိုတော့ဒီလက်ဖက်ကလည်းမြန်မာရဲ့မျိုးရင်းဖြစ်နေတယ်တခြားနိုင်ငံတွေလည်းမတူတဲ့မျိုးရင်းဖြစ်နေတယ်ပြီးရင်ဟိုကအဆိုဖြစ်တဲ့စားလို့ကောင်း မျိုးရင်းကစေမျိုးတွေ့တယ်လို့သူတို့ပြောပါတယ်အဲ့ဒီမှာမှာဒီလက်ဖက်ရဲ့ တနခါရဲ့ဇီးရဲ့အဲ့ဒါတော့ထင်ရှားနေတာပေါ့အဲ့ဒီမှာမှာကျွန်တော်တို့လက်ဖက်ကတော့အာအကောင်ဆုံးပဲအဲ့ဒီလက်ဖက်ကသူများနိုင်ငံကလာတဲ့မျိုးမဟုတ်ပဲねဟိုမြန်မာပြည်ရဲ့မျိုးရင်းဖြစ်နေတာဟုတ်ကဲ့အဲ့တွေဒီဟိုပါမတူရဲ့တစ်ရှူးတွေရှိနေတယ်အဲ့ဒါကြောင့်မို့ဒီလက်ဖက်ကလည်းဟိုအရသာနဲ့ပြည်စုံပြီးတော့ဟိုကအချုပ်ငန်းတွေလည်းဝင်တာပေါ့ဝင်နေပျော့ပြောင်းနေအဲ့လိုမြ
အခုလက်ရှိလက်တလောဖြစ်ချင်တဲ့အရာတွေတဘောလက်တလောလှုပ်ဆောင်နေတဲ့ဟာတွေကဆိုတော့ဟိုဟိုဒေါ်ညိုစိန်ပြောသွားတဲ့အချိန်မှာဒီဟိုလက်ဖက်စားတဲ့နှုံးပို့ပြီးတော့များလာအောင်လက်ဖက်နဲ့ပတ်သက်တဲ့အစားအသောက်တွေထွင်တာပေါ့နော်အမျိုးသုံးခဲ့ပါနဲ့အဲ့လိုမျိုးဖြစ်လာပြီဆိုဟိုတခြားကောမြန်မာနိုင်ငံလက်ဖက်အတင်းရနေပြီးတော့ဦးစားပေးလုပ်နေတဲ့ဟာတွေရှိသေးသလားကျွန်တော်တို့ပြောပြလို့ရနိုင်တဲ့ဟာ
ဟုတ်အခုစူးစမ်းနေရတော့နောက်တဲ့အခုဟိုတခြားပညာရှင်တွေရပါဒီဟိုကဗာလဲတက်ခွေးကန်းနေဟိုဟာတွေတုံးပြီးတော့လေကျွန်တော်တို့ဒီဘာကြောင့်ဒီလက်ဖက်ထဲမှာဘာဓာတ်တွေကပိုများနေတာလဲဘာဓာတ်တွေကပိုကောင်းနေတာလဲစက်မိုင်းနဲ့ညီညွတ်တယ်ဆိုတာဘာဓာတ်တွေလဲအဲ့အမျိုးတွေကျွန်တော်တို့စစ်ဖို့တွေဟိုဟာအဖြေမရှိဘူးဖြစ်နေကြတာပေါ့အဲ့ဒါတွေကိုကျွန်တော်တို့စစ်ဖို့တွေလိုတယ်ပြီးရင်အဲ့လိုဒီဟို standard တွေတတ်မှတ်ဖို့ပေါ့အဲ့ဒါတွေလည်းဒီပညာရှင်တွေနဲ့ပေါင်းပြီးတော့ဟိုဟာတခြားအခုပညာရှင်တွေလည်းကျွန်တော်တို့နည်းနည်းချိတ်ဆက်မိလာပြီးတော့ဟိုဟာကူညီမယ်လို့လည်းပြောပါတယ်အဲ့ဒါဆိုရင်ကျွန်တော်တို့ကအဲ့လိုရှေ့ပြီးတော့ဆက်ပြီးသွားမယ်ဆိုရင်တော့ဟိုတော်တော်ကြီးကိုဒီမြမလက်ဖက်အားအချင်းနေအရန်ကောင်းတဲ့ဘက်ကိုရောက်လာမယ်လို့ကျွန်တော်တို့လည်းမြင်တယ်ဟိုနိုင်ငံဝင်ဝင်ပါလေတိုးတက်ဟိုအရန်ယူလို့ကောင်းမဲ့နေရာလို့ထင်တယ်ဘာလို့ဆိုတော့ကျွန်တော်တို့အခုလက်ဖက်ဟိုခင်းနေကိုတွားကြည့်လို့ရှိရင်ကျွတ်တူကျဲတဲလေးတွေပဲရှိတယ်။ဟိုအကေဂျပန်လိုလက်ဖက်ခင်းဒီလိုအလုံးလိုက်အလုံးလိုက်ဆိုရင်ကျွန်တော်တို့နိုင်ငံအရန်ကိုစီးပွားဖြစ်မှာ။ဒီကျွန်တော်တို့ကသာဒီနိုင်ငံတကာရဲ့ဒီလက်ဖက်စားတဲ့ဈေးနှုန်းဟိုဈေးခွက်ကြီးကိုချဲ့နိုင်တယ်ဆိုလို့ရှိရင်ဒီဟိုလက်ဖက်စိုက်ခင်းတွေကိုလည်းဟိုဒီဈေးစီးပွားဖြစ်လာတယ်ဝင်ဝင်ကောင်းလာတယ်ဆိုတာနဲ့တောင်ပေါ်လူတွေကလည်းဒါကိုအားထက်ပြီးလုပ်ကြဟိုလုပ်နိုင်လာမှာပေါ့။နောက်ကျွန်တော်တို့ကနည်းပညာတွေလည်းထပ်ထည့်မယ်ဆိုလို့ရှိရင်တော့ဒီဟိုအကောင်နဲ့ပြောဈေးခွက်ကြီးနဲ့အကောင်နဲ့လက်ဖက်ခြံကြီးတွေဖြစ်လာရင်တော့ကျွန်တော်တို့နိုင်ငံကလည်းဟိုအဲ့ဒီပဲဟိုဗာလေဝင်ငွေတွေအများကြီးရနိုင်တယ်လို့ကျွန်တော်တို့မြင်ပါတယ
်ဒါတော့ကိုဇော်ဝင်းလိုင်းစီစဉ်တင်ဆက်တဲ့မြမရေးတွစ်ဆုံမိမြန်ကန်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ View American တန်ရဲ့တင်းလာနေမနေ့ဖက်အစီအစဉ်တွေကိုမနေ့9နာရီတိဆက်လက်ပြီးတော့တန်လွင့်ပေးနေပါတယ်။မကြခင်မှာထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ဝဲအစီအစဉ်မှာတော့အပတ်စဉ်အစီအစဉ်တွေကိုတင်ဆက်ပေးမှာပါ။ VOE ရဲ့ရုပ်တံအစီအစဉ်တွေကိုလည်း internet ဆာမင်နာဖြစ်တဲ့ www.burmese.voenews.com မှာကြည့်ရှုနိုင်တယ်လို့မြန်မာပိုင်းအစီအစဉ်ရဲ့ YouTube ဆာမင်နာဖြစ်တဲ့ www.youtube.com/voeclips စာမျက်နှာမှာလည်းကြည့်ရှုနိုင်ပါလားခင်ဗျာ
ဒီ UI မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ် ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာ မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီသောတာရှင်တို့အခုဆက်လက်ပြီးတော့နားဆင်နေကြရတာကတော့ VOA မြန်မာပိုင်းရဲ့တနင်္လာနေ့မနေ့ဖက်အစီအစဉ်ဒုတိယပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ24 40 51တို့အပြင်ကဲလမီတာ190 kHz 1505ကပါတိုးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Facebook တို့ကနေအချိန်နဲ့တပြေးညီထုတ်လွှင့်ပေးနေသလို VOA ရဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းနားဆင်နိုင်ပြီးတော့အချိန်မီပြန်လည်တွားရောက်နားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ။အခုဒုတိယပိုင်းအစီအစဉ်မှာဆိုရင်တော့
အခုခေတ်ဟာအရင်ဆရာနာရှင်တွေခေတ်တုန်းကလို့အာနာရှိသူတွေဘက်ကလှုပ်ချင်သလိုလှုပ်လို့မလွယ်ကူတော့ဘူးဆိုတာပါ။ပြည်ထောင်စုဝန်ကြီးဌာနဟာအရင်အမောက်ခေ
တ်ကတော့တရင်စာဆရာဦးစီသူအောင်မြင့်ဖြစ်ပါတယ်ပြည်တွင်းတုံးတစ်ချက်အပတ်စဉ်ကဏ္ဍမှာနားဆင်ရဖို့ရှိပါတယ်အဲ့ဒါပြီးနောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုလည်းတင်ဆက်ပေးဦးမှာပါအခုရင်ဆုံးတော့မြန်မာပြည်ကပေးစာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်မအေးတန်နာကျော်ကအစီအစဉ်တင်ဆက်ထားတာပါနားဆင်နေမှာပါခင်ဗျာ
မင်္ဂလာပါရှင် VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာရေးတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မယ်ရှင်နောက်ပိုင်းမှာတော့နောက်တိုင်းဒီလေးတုံးနဲ့လည်းဖြောပြပေးမယ်အပြင်သောရရှင်တွေအချင်းချင်းပေးပို့လာတဲ့မြစ်တာဒေလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်အခုအရင်ဦးဆုံးတော့ VOE အစီအစဉ်တွေကိုနားဆင်ပြီးတော့တို့တို့လေးတွေနောက်ပြီးတော့တို့တို့သိကျင်တာလေးတွေမေးလာတဲ့သောရရှင်တွေရဲ့စာတွေကိုပြောပြပေးကြပါမယ်နော် Facebook မှာရေးလာတဲ့သောရရှင်ဆက်ရွှေထိုက်က Facebook မှာ like ပေါ်အောင်ဘယ်လိုလုပ်ရမှာလဲလို့မေးလာတာပါဟုတ်ကဲ့ပါ like ကဘယ်မှာပေါ်ကျင်တာလဲဆိုတာမျိုးဒီမျိုးကိုနဲ့မှာထည့်ပြီးပြောလာရင်တော့ပို့ပြီးရှင်းပြရတာလွယ်မယ်ထင်ပါတယ်သူကနောက်ထပ် VOE ကို message ထပ်ပြီးပို့လာတာမှာတော့ကျွန်တော်အချိန်မှားလို့ like မပေါ်တာကြားပါပြီကျေးဇူးပါပဲလို့ရေးလာပါတယ်ဒီသောရရှင်က VOE ကိုအမြဲတမ်းအားပေးပြီးတော့ထုတ်လွှင့်တဲ့အရာတွေအားလုံးတန်ဖိုးရှိပါတယ်ဆိုပြီးကျေးဇူးတင်စကားပြောလာတာပါကျေးဇူးတင်ကြောင်းနဲ့ထပ်လောင်းပြီးတော့ပြောချင်ပါတယ်ဘေးပြာဝေးကွာလို့လူဝင်ဆန္ဒတလုံးတဝရဲရကြပါစေဆိုတော့တော်ရရှင်ဆက်ရွှေထိုက်ဆူတောင်းပေးလာပါတယ်ဟုတ်ကဲ့ပေးရစုနဲ့ပြေးပြရစင်နော်ကိုတင်းဆိုတဲ့တော်ရရှင်ကလည်း VOE Media ကိုနှစ်သက်ပါတယ် VOE ကိုနားဆင်လာတာအနှစ်20ရှိခဲ့ပါပြီလို့ဆိုလာပါတယ်ဟုတ်ကဲ့ပါ VOE တော်ရရှင်နဲ့အားလုံးကိုကျေးဇူးတင်ပါတယ်အဲ့ဒီ VOE ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေထဲမှာကျမရဲ့အစီအစဉ်တွေကိုလည်းကျမတို့ရေဒီယိုမှာရောရုပ်မြင်သံကြားအစီအစဉ်မှာပါအပတ်စဉ်ထုတ်လွှင့်ပေးနေတာပါနော်ဒီမှာကိုဝင်းမင်းရေဒီယိုကနေပြီးတော့အမြဲတမ်းတင်ဆက်ပေးတဲ့ကျမရဲ့အစီအစဉ်ကတင်ဆက်မှုတစ်ခုနဲ့ပတ်သက်ပြီးတော့တော်ရရှင်နေစာရေးပြီးတော့မေးလာကြတာကိုကျမကိုပြောပြပေးကြပါမယ် Q တင်းခေါ်တမင်ပြူအရေးပြားယောဂါကြောင့်ကိုဝင်းမင်းတင်ဆက်ပေးခဲ့တာဖြစ်ပါတယ်သောရရှင်တယောက်ကနာမည်တော့ရေးမထပ်ပါဘူးဒီသောရရှင်ကကျွန်တော်အသားမှာဘလုံးကင်ရင်နဲ့လဲတာအရေးပြားပွန့်ပဲ့သွားတယ်အနေဖေးတော့သူ့ဘာသူခွာပစ်လိုက်တယ်အနားလဲပျောက်သွားရောအနားဖြစ်တဲ့တဝိုက်မှာခူသင်းလိုမျိုးအဖြူခွက်တွေဖြစ်လာတယ်တဖြည်းဖြည်းများများလာတာအဲ့ဒါခူသင်းဖြစ်တယ်ပြောရမလားဘလို့ကုသနိုင်ရင်ကောင်းမလဲဗျဆေးနည်းလေးရှိရင်အလင်းပြပါဦးရှစ်တန်းကျောင်းသားဆိုတော့ရှက်နေတယ်ခင်ဗျာတဲ့ရေးလာပါတယ်ဒီယောဂနဲ့ပတ်သက်ပြီးတော့နောက်ထပ်မေးလာတဲ့သောရရှင်ကိုရဲမင်းကတော့မျိုးရိုးမှမရှိပေမဲ့လည်းမိမတဘာဝပြီးဆုံးကံဒီရက်မမှန်ရာကနေပေါ်လာတာမျိုးရှိပါလားတဲ့လုံးဝမပြောင်းနိုင်ဘူးလားလို့မေးလာပါတယ်ဟုတ်ကဲ့ဒီသောရရှင်နေမေးထားတဲ့မေးခွန်းတွေကိုကျွန်မကိုဝင်းမင်းကိုပဲတိုက်ရိုက်မေးကြည့်ထားပါတယ်ဒီသောရရှင်နေကိုကိုဝင်းမင်းကိုယ်တိုင်ပဲတိုက်ရိုက်ရှင်းပြပေးလိုက်ပါအောင်နော
်အခုလိုအရေးပြားပုံးပဲ့တဲ့တန်ရာကနေခီယူတင်းဖြစ်နိုင်ကြတော့ရှိပါတယ်ဆော့ဆော့ချင်းမှာအသားနုစဖြစ်ရာကနေပြီးတော့အယောင်ပြောက်ပြီးတော့လေတဖြည်းဖြည်းအချိန်ကြာလာတဲ့အချိန်မှာတန်ရာကနေအသားဖြူပြီးတော့ခီယူတင်းဖြစ်တာမျိုးတော့ဖြစ်နိုင်ပါတယ်ဘလို့ကုသရင်ကောင်းမလဲဆိုတာကတော့ဖြစ်တဲ့နေရာနဲ့ပုံစံပေါ်မူတည်ပြီးတော့စိတ်ကုပေးတာကပိုကောင်းတာမလို့နှီးသက်တဲ့ဆရာဝန်နဲ့ပြပြီးကုသမှုခံယူတဲ့နယ်လို့ကြံပေးလိုပါတယ်။နောက်တစ်ခုကမျိုးသမီးတဘာဝဓမ္မတာပြီးဆုံးကံဒီပေါ့လေဒီရာသီရက်မမှန်ရာကနေပြီးတော့ခီယူတင်းဖြစ်လာလားဆိုတော့အဲ့လိုတော့တည့်ရိုက်ဖြစ်တာမဟုတ်ပါဘူး။ဒါပေမဲ့ဒီရာသီသွေးဆုံးတဲ့အချိန်မှာဟော်မုန်းပြောင်းလဲဖြစ်တာကြောင့်ကိုယ်ခန္ဓာစနစ်ကဒီချွေးမှုရှိလာပြီးတော့ ဒီပြားမှာလည်းဒီကိုခန်းကကြလာတာပေါ့နော်အဲ့ဒီအချိန်မှာဒီအကြီးပြားမှာရှိတဲ့ရောင်ချဲဆဲလေးတွေကိုသွားတိုက်ခိုက်ပြီးတော့အဲ့ဒီဆဲလေးတွေတည်သွားတဲ့အခါမှာရောင်မထုတ်နိုင်ပဲဒီအဖြစ်ရောအကွက်တွေဖြစ်လာပြီးတော့ခရီးသွင်းထွက်တာမျိုးဖြစ်နိုင်ပါတယ်အဲ့ဒီတော့ဒီစနစ်တကျကုသမှုခံရင်တော့တချို့ဒီချက်ချင်းမပြောင်းရင်တောင်မှနှစ်နဲ့ချီရရှိကုသမယ်ဆိုတော့အများစုကတော့တူတက်မှုရှိပါတယ်
โอเคကိုဝင်းမေခုလိုမျိုးတော်ရရှင်တွေကိုဖြစ်ကြပေးရကျေးဇူးတင်ပါတယ်ရှင်အခုလိုမျိုးကျမတို့ဗီဒီယိုကထုတ်လွှင့်ပေးတဲ့အစီအစဉ်တွေနဲ့ပတ်သက်လို့မရှင်းတာရှိရင်ကျမတို့စီကိုစာရေးပြီးတော့ပဲဖြစ်ဖြစ်ဒီကျမတို့အစီအစဉ်အောက်ကFacebook ပေါ်ကလက်ချက်အကွက်ဒီမှာလာပြီးတော့ရေးပြီးတော့ပဲဖြစ်ဖြစ်မေးမြန်းလို့ရပါတယ်ဗီဒီယိုအစီအစဉ်ကိုနားဆင်အားပေးတဲ့တော်ရရှင်အားလုံးကိုအထူး
ဒီကထောက်လင့်ပေးသွားတဲ့နောက်ထပ်အစီအစဉ်တစ်ခုဖြစ်တဲ့ဒီတွိတ်ဆုံမင်းမြန်ရဲ့အစီအစဉ်တစ်ခုမှာပဲအဲ့အစီအစဉ်ကိုနားဆင်ပြီးတော့ပြန်ပြီးတုံ့ပြန်စာရေးလာတယ်။ဒီကုံမျိုးတက်ကတော့ရှင်ဦးလာထွန်းရဲ့စာကိုလည်းဖော်ပြပေးချင်ပါတယ်။ဒေါက်ခင်မျိုးတက်အစီအစဉ်တင်ဆက်ပေးခဲ့တာဖြစ်ပါတယ်။ဒီမှာတော့ရှင်ဦးလာထွန်းကဒီအစီအစဉ်ထဲမှာတာဝန်ငယ်အင်ဂျင်နီယာ ကျွတ်တာတွေလည်းတရင်မှာတွေ့ရလို့ဒီစာကိုရေးရပါတယ်တဲ့နောက်ပြီးတော့အမိမသိရွှေမိုင်းတွင်းနဲ့လည်းထပ်တွေ့နေရတယ်။ကြောက်ပထိုးနဲ့တိတ်မဝေးတဲ့နေရာတစ်ခုမှာလည်းတွေ့ရပြီးတော့ကြောက်ပူမိုင်းနေရာတွေမှာလည်းဒီရွှေမိုင်းတွင်းတွေကိုတွေ့ရတယ်ဆိုတော့သူဒီစာကိုရေးပါတယ်ဆိုပြီးတော့သူဘယ်အချက်တွေကိုစိတ်ပူနေလဲဆိုတာရေးပြလာပါတယ်။ကချင်ပြည်နယ်ကမိုင်းနှောင်ရွှေတွင်းနဲ့အင်
ဆက်ဆက်ပြီးစိုးရင်စရာဖြစ်လာရတာပါဒီလိုရွှေတူးပေါ်ရေလုပ်ငန်းမဟုတ်ပဲစိုက်ပျိုးရေရေပေးရေဘုဒ္ဓလင်းမြည်ရေတင်လုပ်ငန်းရေမြောင်းကြောင့်မုံရွာကစိမ့်ပြရေကြီးထွက်တဲ့တောင်တွင်းကြီးကပေးအိတ်လဲပြောင်းလဲပျက်စီးခဲ့ပါပြီကျွန်တော်အဓိကပြောချင်တာကမုံပြင်းတွေကရွှေတွင်းနေရာနဲ့ပတ်သက်တဲ့တန်တရားဖြစ်စရာဂူဂယ်အကဂျိုးတူးပုံတွေပါပဲဘာတွေဖြစ်နေတယ်အတိအကျမသိရပါဘူး
အဲ့ဒီအကြောင်းသေးချာသတင်းစုံစမ်းတင်ပြပေးပါခင်ဗျာဟုတ်ကဲ့ပါဒီတော်ရရှင်ကဒီစာထဲမှာပြောထားသလိုပဲ Google Earth Satellite ကနေပြီးတော့ဓာတ်ပုံနှစ်ပုံပေးပို့လာတာပါအဲ့ဒီမှာသူကအဲ့ရွှေရင်းနဲ့ပတ်သက်ပြီးတော့ဒီပတ်ဝန်းကျင်ထိခိုက်ပုံစိုးရင်စရာရှိနေတဲ့ပုံရပါတယ်ဆိုတဲ့သဘောမျိုးရေးလာတာပါဒါကြောင့်မလို့လေဒီကိစ္စကိုတေချာသိချင်ပါတယ်စုံစမ်းပြီးတော့သတင်းတွေတင်ပြပေးပါဆိုတဲ့ဒီတော်ရရှင်ရေးလာတာပါဟုတ်ကဲ့ပါဒီပိုင်းကိုတေချာပိုင်းတိုင်းနိုင်နေတဲ့ဒေါက်ခင်မျိုးသက်ဒီသတင်းကိုစုံစမ်
င်စာတွေရေးလာကြသလိုမြန်မာနိုင်ငံမှာတွေ့ကြုံနေရတဲ့နေစဉ်လူမှုဘဝအဖုံဖုံနဲ့ပတ်သက်ပြီးတော့ရင်ဖွင့်စာတွေရေးလာကြတဲ့သောရရှင်ရဲ့စာတွေကိုလည်းလက်ခံရရှိတာပါရင်ဖွင့်လာတဲ့သောရရှင်တယောက်ရဲ့စာကိုအခုဆက်ပြီးဖော်ပြပေးခြင်းပါတယ်ထက်ထက်ဆိုတဲ့သောရရှင်ကဒီမလေးရှားမှာမြန်မာနိုင်ငံရွှေ့ပြောင်းလုပ်သားတွေကြုံနေရတဲ့အခြေအနေတခုနဲ့ဆက်ဆက်ပြီးမြန်မာနိုင်ငံမှာလည်းအလားတူလုပ်ရမျိုးတွေလုပ်လို့မရဘူးလားဆိုပြီးတော့အခုလိုစာရေးလာပါတယ
်မင်္ဂလာပါ VOA ခင်ဗျာကျွန်တော်ကတော့ VOA သတင်းတွေကိုစဉ်ဆက်မပြတ်နားဆင်အားပေးနေသူပါတလောကသတင်းတွေမှာဖော်ပြနေကြတဲ့မလေးရှားနိုင်ငံမှာတရားမဝင်ဝင်ရောက်လုပ်ကင်နေကြတဲ့မြန်မာနိုင်ငံသားများအပါအဝင်တခြားသောနိုင်ငံခြားသားတွေကိုမလေးရှားအစိုးရကတတ်မှတ်တဲ့ရက်အတွင်းထွက်ခွာသွားဖို့နဲ့တရားဝင်ထွက်ခွာနိုင်အောင်တပ်ဆိုင်ရာတန်ယုံတွေကိုစာပို့ထားတယ်လို့သတင်းတွေမှာဖော်ပြထားပါတယ်။ဒါတွေတွေ့ရတာဟာမလေးရှားနိုင်ငံအနေနဲ့လုပ်ပိုင်ခွင့်ရှိတယ်လို့ထင်ပါတယ်။ဒါပေမဲ့အနုနီးနဲ့မောင်းထုတ်နေတာလို့လည်းမြင်ပါတယ်။ဒီလိုလုပ်ပိုင်ခွင့်ရှိတယ်ဆိုရင်မြန်မာနိုင်ငံအနေနဲ့လည်းမြန်မာနိုင်ငံအတွင်းမှာတရားမဝင်ဝင်ရောက်လုပ်ကင်နေတဲ့အလုပ်လုပ်ကင်သူတွေကိုမလေးရှားအစိုးရလိုမျိုးပဲထွက်ခွာသွားဖို့နဲ့တရားဝင်ထွက်ခွာနိုင်အောင်တပ်ဆိုင်ရာတန်ယုံတွေကိုစာပို့အကြောင်းကြားပြီးလှုပ်ဆောင်သင့်တယ်လို့ VOA ကနေတဆင့်အကြံပြုတိုက်တွန်းလိုက်ပါရစေမြန်မာနိုင်ငံကြီးဒီထက်မကတိုးတက်ပါစေလို့ဆုတောင်းလိုက်ပါတယ
်ဟုတ်ကဲ့ပါဒါကတော့မလေးရှားကသောရရှင်ဒီမလေးရှားမှာတရားမဝင်ဝင်ရောက်ပြီးတော့တွားပြီးအလုံးလုံးကန်နေကြတဲ့မြန်မာတွေတွေ့ကြုံနေရတဲ့အခြေအနေမျိုးသူတို့ကြုံတွေ့ရတယ်လို့မျိုးမြန်မာနိုင်ငံမှာလည်းတရားမဝင်ရှိနေတဲ့သူတွေကိုအဲ့လိုမျိုးတရားဥပဒေရကင်တွယ်မှုတွေမရှိဘူးလားဆိုပြီးမေးလာတာဖြစ်ပါတယ် VOA ကတစဉ်တက်ချုပ်ကြီးတည်စေဖို့ကူညီတင်ပြပေးပါဆိုပြီးပြောလာတဲ့သောရရှင်ကနာမည်နေရာမှာတော့တက်သားမောင်ဖြူလို့ပဲရေးထားပါတယ်သူတာဝန်ထမ်းဆောင်နေတဲ့တပ်ထင်းမှာကြုံတွေ့နေရတဲ့အခက်အခဲတွေကိုရေးလာတာဖြစ်ပါတယ်။သူ့ရဲ့တက်ရင်နာမည်ကိုတော့ကျမတို့ဒီတစ်ဖက်ကအကြောင်းအရာကိုအတည်ပြုလို့မရလို့မဖော်ပြပေးလိုက်တော့ပါဘူးနော်။ဒါပေမဲ့သူတာဝန်ထမ်းဆောင်နေတဲ့တက်ထင်းမှာအသက်အာမခံစစ်တီးရီအတွက်ဖြန့်ငွေဇက်သုံးစီစစ်ပြေးကိစ္စတွေအကုန်လုံးစာရေးပြီးတော့တိုင်ကြားထားတဲ့အကြောင်းအရာတွေကအမှန်နေပါတဲ့။အသက်အာမခံကိစ္စမှာလည်းဘန်ကိုအပ်ထားတယ်ဆိုပြီးတော့တကယ်တမ်းကျတော့အမှန်ထားပဲနဲ့စာအုပ်အတုနဲ့ပြခဲ့တာဖြစ်ပါတယ်တဲ့။လောက်ကန်အတွက်ပို့တဲ့ဇက်သုံးစီတွေကိုလည်း တို့ရဲ့တက်မှုကအပြင်မှာအောက်ဆိုင်ဖြစ်နေရောင်းချပါတယ်တဲ့အဲ့ငွေတွေကိုရတဲ့ငွေတွေကိုကိုကျိုးဖြစ်နေအသုံးပြုခဲ့တာပါဆိုပြီးတော့သူတို့တက်ထဲမှာဘလို့ဒုက္ခတွေကြုံနေရလဲဆိုတာကိုရေးပြလာပါတယ်စာကရှည်လုံးလို့ဒီမှာတချို့တဘက်ကိုတီးဖြတ်ပြီးတော့သူရဲ့စာကိုဖော်ပြပေးကြပါရနော
်ကျွန်တော်တို့တက်မှာစစ်တီတွေတက်ထဲကပြေးတာများတယ်ဆိုတာကစနေတနင်္ဂနွေနေ့တွေမှာပါနားချိန်မပေးပဲညချိန်မှာပါမီထွန်ပြီးခိုင်းတာတချို့စစ်တီတွေဆိုရင်တမင်တကာအဖြစ်ရှာပြီးလစာနဲ့စေးဖြတ်တောက်တာတရားမဝင်ဘိုးကင်းမှာအချာကြီးချုံနှောင်ထားတတ်ပြီးလကုံရက်တွေမှာလစာနဲ့စေးအပြည့်မပေးပဲဖြတ်တောက်ထားတာတထဲမှာလဲ73စီရိခါတွေကိုတပည့်မွေးပြီးမတန်ဈေးနှိမ်ပြီးဝယ်ရောင်းလုပ်တာတွေလဲဖြစ်နေတာကြားပါပြီတထဲကတပည့်တပန်းတွေကိုငွေထုတ်ပေးတာပြီးရိခါတွေကိုဝယ်ယူပြီးရောင်းချခိုင်းထားပါတယ်တပ်သားကိုအရက်မော်တော်ရင်နဲ့လောက်ကင်လာရှုခီးစဉ်ကိုမောင်းခိုင်းထားတာလဲရှိပါတယ်ဒါကြောင့်တရင်ခါအိမ်တော်တဲ့မိသားစုတွေလဲကြီးလန့်စားစားဖြစ်နေရပါတယ်အကြောက်တရားနဲ့အာဏာရှင်လိုအုပ်ချုပ်နေတာပါဒီတော့တာဝန်ပေးခံရသူတွေလဲတာဝန်ကိုကြည်ကြည်နက်နက်ထမ်းဆောင်တာမျိုးမရှိပါဘူးတရင်တရင်လုံးရဲ့လစာနဲ့ဈေးတွေကိုလည်းတရေးပူကြီးတူဦးတဲကိုပဲထုတ်ပေးခိုင်းတာကြောင့်လစာနဲ့ဈေးထုတ်ပြီဆိုရင်ညနှစ်တည်းအထိခက်ခက်ခဲခဲထုတ်ရပါတယ်။တကယ်ဆိုတက်ထဲမှာဖြစ်နေတာတွေကိုဒီလိုမတိုင်ကြပါဘူး။စစ်တီမီတာစုတွေရဲ့တက်တာချောင်းကြီးပျော်ရွှင်ရေးကျန်းမာရေးတွေကိုတက်တာဝင်ရှိသူတွေဘာမှမဆောင်ရွက်ပေးပဲတက်ပိုင်ပစ္စည်းတွေကိုပါပြန်ရောင်းစားနေတာကြောင့်အခုလိုပြောနေရတာပါ
။ဒါကတော့တက်သားမောင်ဖြူဆိုတဲ့တော်ရရှင်တို့တက်ထဲမှာသူတို့ရဲ့တည်ရင်မှုကဘယ်လိုမျိုးအလွဲသုံးစားမှုတွေလုပ်နေလဲဆိုတာကိုရေးလာတာဖြစ်ပါတယ်။ဒီတစ်ပတ်တော့သောရရှင်ရဲ့ပေးစာတွေကိုဒီမှရင်ရက်ချင်ပါရနော်။ Tomorrow View မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြောကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျွန်တော်တို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိတ်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင် bemis@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်မြန်မာပြည်ဖြစ်တော်ရရှိနေတဲ့မြန်မာပြည်ချင်းတွေနဲ့ဖြောပြပေးမှာဖြစ်ပါတယ် The Four ဆိုတဲ့လူငယ်လေးယောက်နဲ့ဖွဲ့ထားတဲ့ဂီတအဖွဲတစ်ဖွဲ့ရဲ့ပြန်ဆိုတေးတပုတ်က Facebook အစာမျက်နှာတွေပေါ်မှာအတော်လေးကိုပြက်နှက်ရေးပန်းစားနေပါတယ်နော်သူတို့ရဲ့ဒီတချင်မိုးလေးဖွဲ့ရုံဆိုတဲ့တချင်နဲ့ဖြောပြပေးကြပါတယ်ဒီတချင်ကမျိုးကြောင့်ညာရဲ့နာမည်ကြီးတချင်တပုတ်ဖြစ်ပြီးတော့အခု The Four အဖွဲ့ကပြန်ဆိုတော့လဲ Facebook အစာမျက်နှာပေါ်မှာတဦးနဲ့တဦးလက်ဆင့်ကန်အဖြတ်များတဲ့တချင်တပုတ်ဖြစ်ပါတယ်ဒီတဲ့ချင်းကို The Four အဖွဲ့ရဲ့မူကွဲဒီဆိုပုံကလည်းနားထောင်လို့ကောင်းလို့ VOA တော်ရရှင်နေနဲ့ဝေမျှချင်ပါတယ် The Four အဖွဲ့ကဒီတဲ့ချင်းနဲ့ပတ်သက်ပြီးတော့ပြောထားတာမှာတော့ကျွန်တော်ငငယ်လေးကအရန်ကြွေခဲ့ရတဲ့တချင်းလေးပါစိုးခွင့်ပေးတဲ့ကိုမျိုးကျော်မြိုင်ကိုကျေးဇူးအများကြီးတင်ပါတယ်လို့သူတို့ရဲ့ YouTube စာမျက်နှာမှာရေးထားတာပါငူရင်မျိုးကျော်မြိုင်တည်ဆူထားတဲ့ The Four အဖွဲ့ပြန်ပြီးတော့စမ်းတစ်တည်ဆူထားတဲ့မိုးလေးဖွဲ့ရုံဆိုတဲ့တချင်းလေးကိုအားလုံးနားဆင်ခံစားကြပါအောင်နော်
But now, baby, we may
The four poet is to hire Molly Poyons or the Timona Saint Kitayaraba. The man in and I get a gaga, yet our people are viewing your mama in Torasini, we went to Jambizari, Jim Poinsari, did the chin down Maribu, the Ningrin in Yavai, Nitin and the Panicinima, Namajiga, Bizamia, assisting Annie, Tolwin, and said Binibari. Little big ABS season ago, Radio Gunny Diet, Nam Town Layout, so you know, view your internet Samyanama, Jambi or Nasin, I'm Marisin. Tomorrow, your website is aga. Burmese.viewingnews.com Chipari. View you less Sai Javano. Dorosini Alon Sri Lanka Javasin.
Yamapia Pisa Gana would say Pigaraba, Kuro Pirin, Train, Tonta Checo, Toglin Pivarome. Trinasia Usi to Omina, Raita, Trinda of Mu, Pireu, Tika, Jazzy, Rasuri, Consinus, Sweet in Pia Tavare, my engineer Kuniti set Tavare.
ဒီဘက်အတွင်းစစ်ဝင်စားဖို့အကောင်းဆုံးသတင်းကတော့ဖန်စီခံထားရတဲ့ရိုက်တာသတင်းတော့ကိုဝလုံးနဲ့ကိုကျော်စိုးဦးတို့နှစ်ယောက်ရဲ့အမှုကိစ္စပါပဲဒီတူရဲမှုမိုးရနိုင်ကိုစစ်ဆေးပါတယ်ဒီတူရဲမှုဟာကိုဝလုံးတို့ကိုဖန်စီပြီးချိန်သူနဲ့ရဲတကြကြီးခေမောင်လင်းတို့ကိုလည်း1996နှစ်မြန်မာနိုင်ငံအစိုးရလျှော့ချက်အက်အုပ်တွေရဲစီကံထိန်းသိမ်းရေးဥပဒေတွေအရအေးအေးယူမဲ့ဆိုပြီးပြည်ထောင jaw bidai win tana gong dei kha thikai lan ni bi la so da ku da ba tin pya twa ba me
phit sin a chin go pyan pyo ya yin pi ka de 2019 december la 12 ye ni nya ka writer tadin daw ko wa long ne ko jaw so ru ni yaw yang gong thauk jet ma long jong yin yet tet phwe ye phan si chin go khan ya ba de tin pa ko pao cha la de ye mat tet ma long jong yin yet tet phwe win ni ha thauk jet ne mi ye sa khan a pai a mat tong lan ma ji ni ni la lan song ni ya ma Yinsit Baisu Tawin Sangyuan Nigere, Eri Che, Ahmadon Lama Ji Tai, Tawani, Nyaupaku, Lanshaw Lare, Raita Drinau, Kuwa Lone, Kujo Suru Gu Dribi, Matingalu, Yetet Sisi Shapwide, Turuniao Sigani, Yakaimdine Nyaupai, Ajan Pamu Pisin Gala, Yetet Pwegani, Ataku, Siin Kane, Sa Meitu Rigu, Drilu, Pansi Laide. Now, Dr. Rogu, Taujan Nemi, yes, Kamma, Nimanang at Suya, Liuwe Chemia, at Ubidi, Boma, Bone, a Moo Pintare, Suvi, Pibai, Danapadabi, Pansi Kare, Gaiganshin, Goa Lonu, Yoragaro, Drogu, yet at Pawiniga, Chain Sulu, a Mesh Lonjong Yi, yet at Yingu, in Abu Lopu, Dwarap today, Edigani, Chain Suri, yet at Pawine, Adu, and Aga, Sata Sangu, Dwa, Eddie yet at Pawinga, Yakindine, Yabine, Sine, a Tau Tago, B, Dago Punji Grimishibe, Julai B, Sata Sine, Tramhave, yet at Pawini, Pansi Jingu, Kalayare, Lutsuare, Goa Lono, Eddie Lu, Yosu Mune, a Cha Chini, Yayaku, a Jam to be, right up the Rinda Niao, Tong Jow Sin, Pansi Kayarab, Tinajau, JJ Jemia, Wipan, Donga Muri, Trapo Lazibare. A good now song, Dia Yungu, Yonto Lare, Du Yemu, Moyan Nayet, the Rinda Drigu,
ပြောကြကြတရားရုံးမှာထွက်ဆိုချက်တွင်အရင်ကဖြစ်ပျက်ခဲ့တာတွေဆက်ဆက်ကြည့်လိုက်ရင်ဒီအမှုဟာထောင်ချောက်ဆင်ဖန်စီကြီးတိဆောက်ခဲ့တယ်ဆိုတာသိကြသလောက်ဖြစ်သွားစေပါတယ်တရားခွင်အတွင်းမှာသူရဲမှုမိုးရနိုင်ထွက်ဆိုသွားတာတွေကိုရိုက်တာသတင်းတောက်တွေရဲ့ရှင်းနေတွေဖြစ်တဲ့ဦးခင်မောင်စောနဲ့ဦးတန်းစောအောင်တို့ကသတင်းတောက်တွေကိုပြန်ပြီးရှင်းပြတာကကိုကလုံလုံနှစ်ယောက်ဟာသူတို့အဖမ ဒီနေရာမှာရိုက်တာသတင်းတော်နှစ်ယောက်ဖမ်းဖို့ညွှန်ကြားခဲ့တယ်လို့ဆိုပါတယ်အဲ့ဒီနောက်ရဲမှုချုပ်တင်ကိုကိုကရိုက်တာသတင်းတော်နှစ်ယောက်ကိုဖမ်းဖို့ညွှန်ကြားခဲ့တယ်လို့ဆိုပါတယ်အဲ့ဒီလိုဖမ်းဖို့အတွက်ဝါလုံးလုံးနဲ့တွဲဆုံရမှာပါဝင်ခဲ့ပြီးအဖမ်းမခံရတဲ့ရဲတပ်ဖွဲ့ဝင်နိုင်လင်းကိုဝါလုံးလုံးနဲ့ဆက်သွယ်စေပြီးဆာဝေဆာရန်တချို့ကိုပေးဝါလုံးလုံးလက် နေ့ပြည်ထောင်ဝန်ကြီးဌာနကထုတ်ပြန်ခဲ့ပြီးမြဝတီအပါဝင်အစိုးရပိုင်သတင်းစာတွေမှာဖော်ပြခဲ့တဲ့သတင်းကိုပြန်လည်လာကြည့်ဖို့လိုပါတယ်။အဲဒီထုတ်ပြန်ချက်မှာရိုက်တာသတင်းတော်နှစ်ယောက်ဟာလူညုံရေးရဲတပ်ဖွဲ့ဝင်တွေစီချင်းကပ်ပြီးရခိုင်ပြည်နယ်နဲ့ပတ်သက်တဲ့အရေးကြီးအချက်အလက်တွေတပ်ဖွဲ့နဲ့ဆိုင်တဲ့အရေးကြီးလူညုံရေးဆော်ဝဲဆာရန်အထောက်အထားတွေကို ပြည်ပဒရင်ဌာနတွေကိုပေးပို့ဖို့တရားမဝင်သတင်းရယူဆောင်ရွက်ခဲ့တယ်။ဒါကြောင့်သူတို့နှစ်ယောက်ကိုမြန်မာနိုင်ငံအစိုးရလှုပ်ဝက်ချက်အုပ်ဒီပုံမှန်သုံးတဲ့အမှုဖွင့်ခဲ့တယ်။အလားတူပါဝင်ပတ်သက်ခဲ့တဲ့သူရဲမှုမိုးရနိုင်တဲ့ရဲတပ်ချက်ကြီးခေမောင်လင်းတို့နှစ်ယောက်ကိုလည်းမြန်မာနိုင်ငံအစိုးရလှုပ်ဝက်ချက်အုပ်ဒီရဲစည်းကမ်းထိန်းသိမ်းဥပဒေနဲ့အရေးယူမယ်ဆိုပြီး
က်ကြီးခင်မောင်လင်းတို့နှစ်ယောက်ဟာရိုက်တာသတင်းတောက်နှစ်ယောက်ကိုအရေးကြီးစာရွက်စာရင်းတွေလျှို့ဝှက်ချက်တွေပေးလို့အဖမ်းခံရတဲ့သဘောတက်ရောက်စေခဲ့ပါတယ်။ဒါပေမဲ့တရားရုံးမှာဒူရဲမှုမိုးရံနိုင်ထွက်ဆိုချက်အရဝါလုံးတို့ကိုစာရွက်စာရင်းတွေပေးခဲ့တာသူမဟုတ်ဘူး။တကယ့်လက်တွေ့စာရွက်စာရင်းတွေပေးသူတွေဖြစ်တဲ့ရဲတပ်ဖွဲ့ဝင်နိုင်လင်းတို့လည်းတစုံတရာအရေးယူခံရမှုမရှိဘူးဆိုတာပေါ်လွင်သွားစေခဲ့ပါတယ်။ဒါကြောင့်ရိုက်တာသတင်းတောက်နှစ်ယောက်ကိုရဲတပ်ဖွဲ့ကပြည်ထောင်စာအမှုဖမ်းတယ်လို့အသွေးယူခေါ်တွေ့စာရွက်စာရင်းနေပြီးပြည်ဟာနဲ့ချက်ချင်းဆိုသလိုဖမ်းဆီးလုပ်ခဲ့တယ်ဆိုတာငင်းလို့မရတဲ့အချက်အဖြစ်ပေါ်ပေါက်လာပါတယ်။အခုအမှုကမပြေးသေးပါဘူး။တရားလိုရှိနေဖြစ်ဆောင်ရွက်နေတဲ့ဥပဒေအကျိုးဆောင်ကတရားရုံးမှာထွက်ဆိုခဲ့တဲ့ဒူရဲမှုမိုးရံနိုင်ကိုမယုံကြည်ရသောတပ်တွေအဖြစ်ရှေ့ယုံကြည်မှရှောင်လဲပါလိမ့်မယ်။တရားခံတွေဘက်ကလည်းပြန်လည်ခုခံချေပါမှာဖြစ်ပြီးတရားသူကြီးရဲ့အဆုံးဖြတ်ကိုရယူရမှာပါတကယ်လို့လက်ရှိတရားရုံးကဒူရဲမှုမိုးရံနိုင်ကိုမယုံကြည်ရသောတသက်တွေအဖြစ်အဆုံးဖြတ်ပေးခဲ့ရင်တရားခံတွေဘက်ကအထက်တရားရုံးအစစ်အစင်ကိုပြင်ဆင်ချက်တက်အောင်မှာဖြစ်တယ်လို့တရားခံရှေ့နေဥက္ကင်မောင်စောကပြောပါတယ
်တရားရုံးကဘယ်လိုပဲဆုံးဖြတ်သည်ဖြစ်စေသတင်းမီဒီယာတွေရဲ့ဖော်ပြချက်ကြောင့်အများပြည်သူအမြင်မှာဒီအမှုဟာအမှုစဉ်ဖမ်းဆီးခဲ့တာဖြစ်ကြောင်းယုံကြည်နေကြပြီဖြစ်ပါလေ။ယုံကြည်ရလောက်တဲ့သက်သေအချက်လက်အထောက်အထားတွေကြောင့်ယုံကြည်နေကြတာပါ။အခုခေတ်ဟာအရင်ဆရာနာရှင်တွေခေတ်တုန်းကလို့အာနာရှိသူတွေဘက်ကလှုပ်ချင်တယ်လို့လှုပ်လို့မလွယ်ကူတော့ဘူးဆိုတာပါ။ပြည်ထရေးဝန်ကြီးဌာနဟာအရင်အမောင်ခေတ်တုန်းကလို့တရားရုံးတွေကိုကိုဆုံးဖြတ်စီကျင်တာကိုဆုံးဖြတ်ခိုင်းလို့မရတော့တယ်လို့အစိုးရကလည်းပြည်သူလူထုကရွေးကောက်တင်မြှောက်ထားတဲ့အစိုးရဖြစ်နေပြီဆိုတာပါ။မီဒီယာဆိုတာကလည်းဘယ်ခေတ်ခါတုန်းကလည်းမတူအောင်အာခေါင်းမောင်းတန်ဖြစ်နေတာကလည်းအခုအမှုတင်ပြပုံတွေကိုကြည့်ရင်သိနိုင်ပါပြီ။ဒီအတွက်အမှုကိုဆွဲတင်တဲ့ပြည်ထရေးဝန်ကြီးဌာနဘက်ကအမှုကြောင့်တနေ့ထက်တနေ့ဂုံသိက္ခာကျဆင်းလာတာကိုဆက်သွားမလား။အမှုကိုဂုံသိက္ခာရှိရှိအဆုံးသတ်နိုင်အောင်ကြိုးစားမလားဆိုတာရွေးချယ်ဖို့လိုနေပြီဖြစ်ကြောင်းပ
ါ။ဒါကတော့ဦးစီသူအောင်မင်းရဲ့ပြည်တွင်းတုံးတက်ချက်ခဏကိုနားဆင်ကြရတာဖြစ်ပါလေ။
မနက်ကမှစူရတက်တဲ့ဖြစ်တဲ့ထက်ဆိုသူတွေကိုအကာအကွယ်ပေးနေဥပဒေပြဋ္ဌာန်းပေးလိုက်ရင်လက်ရှိနိုင်ငံတော်အစိုးရကဆောင်ရွက်နေတဲ့အဂတိလိုက်စားမှုတိုက်ဖြစ်ရေးပါဝင်တခြားပြစ်မှုအများအပြားကိုဖော်ထုတ်အရေးယူနိုင်တဲ့သတင်းပေးတွေထပ်ပေါ်လာနိုင်ပါတယ်။ကမ္ဘာနိုင်ငံအများစုမှာပြဋ္ဌာန်းထားတဲ့ Witness Protection Program ကအစိုးရတက်တဲ့တွေပေါ်မှာအကာအကွယ်ပေးထားတဲ့ဥပဒေမြန်မာနိုင်ငံမှာပြဋ္ဌာန်းတဲ့မတင်ဆိုတဲ့တောတာရှင်တွေအမြင်တွေကိုအခုလာမယ့်အင်ကာညတရိုက်လေးလှိုင်းအစီအစဉ်မှာဆွေးနွေးကြအောင်ပါ။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့မိမိတို့ရဲ့ဖုန်းနံပါတ်ကို1-232-382-555ကတဆင့်ကြိုတင်အသိပေးထားလို့ရတယ်လို့ဆွေးနွေးလိုတဲ့အကြောင်းအရာတွေကို email ကဖြစ်စေ Facebook စာမျက်နှာကဖြစ်စေကြိုတင်ရေးသားပေးပို့ထားလို့လည်းရနိုင်ပါလေ။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါတယ
်။နောက်ပါအင်္ဂါညတရိုက်လေးလှိုင်းအစီအစဉ်မှာပါဝင်ဝင်ရောက်ဆွေးနွေးလိုသူတွေ VOE ကိုည9:00နာရီမတိုင်ခင်အချိန်မီဆက်သွယ်ကြပါလို့ထပ်မံတိုက်တွန်းအပ်ပါတယ်ခင်ဗျာ။အခုတော့ကဘာတလောထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ရပါမယ်။ကိုငင်းချမ်းနဲ့မတ်ဣတဆင်တို့ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
။မြောက်ဝီရိုးစွန်းရေခဲပြင်ပေါ်မှာနှစ်စဉ်ကျင်းပနေကြဖြစ်တဲ့16ကြိမ်မြောက်မာရသွန်ပြေးပွဲတစ်ခုဖြစ်ပါကြပါရယ်။ဒီနေ့မှာတော့ဂရိအားကစားသမားအာဂျေရီယိုပါပတနာဆိုပိုလစ်ကဘိုးဆွဲသွားပါရယ်။ကမ္ဘာနိုင်ငံပေါင်း20ကျော်ကအားကစားသမား60ကျော်ပါဝင်ရှင်ပြိုင်ခဲ့ကြပြီးတော့ကမ်ပါနီယိုနေရာကနေစတင်ခဲ့ကြတာပါ။အနှုတ် 33 ဒီဂရီဆယ်စီယပ်စ်အောက်အေးနေတဲ့အချိန်မှာရေခဲပြင်နဲ့နှင်းမုန်တွေကြားမှာပြေးခဲ့ကြပါရယ်။ဒီပြိုင်ပွဲဝင်ဖို့အတွက်တာမန်မာရသွန်ပြေးပွဲတွေအတွက်လေ့ကျင့်တယ်လို့လေ့ကျင့်ကြရပြီးတော့6ကီလိုမီတာ5ကီလိုမီတာအကွာမှာအပူပေးထားတဲ့တဲတွေကိုထားပေးထားပါတယ်။အမျိုးသမီးမာရသွန်ပြေးပွဲမှာတော့တရုတ်နိုင်ငံကရှီလို့ခေါ်တဲ့အမျိုးသမီးကပြိုင်ဘက်13ယောက်ကိုကျော်ပိနိုင်ရသွားပါတယ
်။ရုရှားနိုင်ငံပီတီကော့စ်မျိုးကဘောလုံးပွဲတစ်ပွဲကိုဝဲဝင်ညိုကြီးတကောင်သုံးပြီးဖွင့်လှစ်ခဲ့ပါတယ်။ဒီဝဲဝင်ကြီးရဲ့နာမည်ကတီမာလို့ခေါ်ပြီးတော့ဆက်ကတ်ထဲကဝဲဝင်တကောင်ဖြစ်ပါတယ်။ဝဲဝင်ကြီးက6ချောင်းပေါ်မတ်တက်ရက်ပြခဲ့ပြီး လက်ခုပ်တီးပြခဲ့သလိုသူ့လက်ထဲကိုပြစ်ပေးတဲ့ဘောလုံးကိုဒိုင်းလူကြီးစီကိုပြန်ပြစ်ပေးခဲ့ပါတယ်အခုလိုဝက်ဝင်ကိုသုံးပြီးဖွင့်လှစ်ခဲ့တဲ့အတွက်ဒလိမ့်ဆန်ကာကွယ်စောင့်ရှောက်ရေးအဖွဲ့တွေကအပြင်းထန်ကန့်ကွက်ဝေဖန်ခဲ့ကြပါတယ်ရုရှားနိုင်ငံမှာအခုနှစ် FIFA ကမ္ဘာဖလားဘောလုံးပွဲကျင်းပဖို့နှစ်လလောက်ပဲလိုတော့တဲ့အချိန်မှာဒလိမ့်ဆန်ကာကွယ်စောင့်ရှောက်ရေးအဖွဲ့တွေအနေနဲ့ဒလိမ့်ဆန်တွေကိုဖျော်ဖြေရေးမှာသုံးတဲ့ဒလိမ့်မျိုးပျောက်ကွယ်သွားအောင်လှုံ့ဆော်နိုင်ဖို့လည်းမျှော်လင့်နေကြပါတယ်ဒါရဲဒလိမ့်ဆန်တွေကအခုလိုဖျော်ဖြေဖို့အတွက်ခက်ခဲကြမ်းတမ်းရက်ဆက်တဲ့လေ့ကျင့်သင်ကြားမှုတွေကိုခံခဲ့ရတယ်လို့ UK နိုင်ငံဒလိမ့်ဆန်ကာကွယ်ရေးအဖွဲ့ FOPOR ကတာဝန်ရှိသူတဦးကပြောပါတယ်ဒီဗီဒီယိုကိုအင်တာနက်အွန်လိုင်းပေါ်မှာဆက်စပ်ရင်းတင်ခဲ့တဲ့ FC Against ဘောလုံးအသင်းကတာဝန်ရှိသူတဦးကတော့ဒီဝက်ဝင်ကို FIFA ကမ္ဘာဖလားဘောလုံးပြိုင်ပွဲဖွင့်ပွဲမှာသုံးမှာဖြစ်တယ်လို့ပြောခဲ့ပါတယ်အဲဒီလိုပြောတာကို FIFA တာဝန်ရှိသူတဦးကမဟုတ်ဘူးလို့ညှင်းဆန်ကြောင်းBBC သတင်းဌာနကထုတ်ပြန်ပါတယ
်ဘေးကင်ပြောင်းစုမြောက်ကယ်ရိုလိုင်းနာပြည်နယ်ကဘာဂါဆန်တစ်ခုမှာတော့ဒီဘာဂါတဲကိုပင့်ငူကြော်ထည့်ပြီးစားနိုင်ပါပြီပင့်ငူကြော်တဲ့သူတွေအတွက်တော့သူတို့အကြောက်ပြေအောင်လုပ်တဲ့နည်းတစ်နည်းဖြစ်တယ်လို့ခရစ်စတန်ဘာနဘီကပြောပါတယ်ဘိုးစစ်ဒီဘာဂါဟာဒဏ္ဍာရီမှာတရှိပြီးတော့လာစဉ်ထူးထူးခြားခြားအစားအသောက်တွေကိုစီစဉ်တင်ဆက်လေးရှိပါတယ်အရင်ဆုံးကမိချောင်းသားပုတ်တင်ညူသားတက်ကလအုပ်သားစပတ်အုံးမွေသားလိတ်သားနဲ့တခြားအင်းဆက်မျိုးစုံကိုလည်းစီစဉ်တင်ဆက်ခဲ့မှုပါတယ်ကမ္ဘောဒီးယားနိုင်ငံသားတွေပင့်ငူကျော်ကိုစားတကြားနဲ့နေပြီးတော့အခုလိုကြော်စားကြတာကိုမြင်ပြီးအားကျခဲ့တဲ့အတွက်လိုက်လုခဲ့တာလို့ဆိုင်ပိုင်ရှင်ဆက်ဂရုစ်ကပြောပါတယ်ပင့်ငူကျော်ဘာကကတော့လူတိုင်းစားခွင့်ရမှာမဟုတ်ပါဘူးဘာလို့လဲဆိုတော့ဒီပင့်ငူကိုတစ်ပါးအတိုင်းမွေးပြီးတော့စားလို့ရဖို့တစ်နှစ်ကို15ခေါက်ပဲရတာဖြစ်ပါတယ်အဲ့ဒါကိုစားရဖို့အတွက်ကန်ဆယ်မဲနှဲ့ရတာဖြစ်ပြီးတော့မဲပေါက်တော့မှစားခွင့်ရတာဖြစ်ပါတယ်ကန်ထူးသူကသူ့စုကို48နာရီတွင်းလာရောက်ထုတ်ယူစားတောက်ရမှာပါအခုချိန်ချီတော့မဲပေါက်ပြီးလာမစားတဲ့သူမရှိသေးဘူးလို့ဆိုင်ရှင်ကပြောပါတယ်ပင်ကူကျော်ရဲ့အရသာဟာအာလူကျော်ရတာနဲ့ဆင်းနေဆိုပြီးတော့လည်းသူကပြောပါတယ်ရှင
်ဒါတော့ကုညင်းညာစီစဉ်တင်ဆက်တဲ့ကမ္ဘာတလောထူးခြားစံပြအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ VO American တိုင်းရဲ့တနင်္လာနေ့မနေ့ဖက်အခုထုတ်လွှင့်ပေးနေတဲ့တနားရီစာအစီအစဉ်ကိုမနေ့ရှင်းနာရီနေ့9နာရီတိလိုင်းဒိုမီတာ16 19နဲ့24တို့ကနေပြန်လည်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်အခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုကုကျော်ကျော်သိန်းကကြီးညာပေးပါလိမ့်မယ်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့တော်ကမဲဆန္ဒရှင်အသီးမှတ်ပြုကပ်ပြားထုတ်ပေးတဲ့ဌာနမှာတနင်္လာနေ့ကအသေးခံဘုံခွဲတာကြောင့်လူ58ယောက်ထဲမှနေတည်ဆုံးပြီး100ကျော်ဒဏ်ရာသွားပါတယ်။ယူကော့ဘွေမှာမဲပေးနိုင်ရေးမဲဆန္ဒရှင်တိမျက်ပြုကပြားထုတ်ဖို့ဌာနပြင်ဘက်မှာလူတွေတန်းစီဆောင်ဆိုင်နေချိန်အသေးခံဘုံခွဲသူကသူ့ကိုယ်မှာပတ်ထားတဲ့ဖောက်ခွဲပစ္စည်းတွေကိုဖောက်ခွဲလိုက်တာလို့ပြည်ထောင်ဌာနပြောခွင့်ရနာဂျီဒန်နစ်က VOA ကိုပြောပါတယ်။ဒီဥနိုင်ငံတော်ကောင်စီဝင်နိုင်ငံတိုင်းဝန်ကြီးဝန်ကြီးနဲ့သမရဟဦးသိန်းစိန်တို့တနင်္လာနေ့ကတွေ့ဆုံကြတယ်လို့ဒီဥဆိုးအပိုင်းစင်ဝါသတင်းဌာနရဲ့သတင်းတပုတ်မှာဖော်ပြထားပါတယ်။အဲဒီလိုတွေ့ဆုံတာမှာတရုတ်မြန်မာစီးပွားရေးစင်ကြံဖွံ့ဖြိုးတိုးတက်ရေးတိုးမြင့်လှုပ်ဆောင်မှုအခိုင်အမာပြောဆိုကြတယ်လို့သတင်းထဲမှာရေးထားပေမဲ့ဘယ်မှာတွေ့ဆုံလဲဆိုတာကိုတော့အတိအကျရေးမထားပါဘူး။တနင်္ဂနွေနေ့ညကကစားတဲ့အင်္ဂလန် FA ဘလာဆီမီဖိုင်နယ်ဒုတိယပွဲ Chelsea နဲ့ Southampton ပွဲမှာ Chelsea ကနှကူကူမရှိနိုင်ရပြီးဘူလူပွဲတက်သွားပါပြီ။အဲဒါကြောင့်မို့လို့လဲ Chelsea ဟာလာမယ့်မေလ19ရက်နေ့မှာ Manchester United အသင်းနဲ့ဘူလူပွဲကစားရတော့မှာဖြစ်ပါတယ်။ဒီကနေ့ကဘောလုံးပွဲကို Chelsea တက်ခဲ့သေးပေမဲ့ Arsenal ကိုရှုံးပြီးတော့ဖလားနဲ့လွယ်ခဲ့ရပါတယ်။အသက်119နှစ်ရှိပြီဖြစ်တဲ့ကမ္ဘာအသက်ရှင်ဆုံးအမျိုးသမီးကြီး Nabi Tajima ဟာစနေနေ့ကကွယ်လွန်သွားပါပြီ။ဂျပန်နိုင်ငံတောင်ပိုင်းခိခိုက်ရီမြို့ကလေးကဆေးရုံမှာစံတော်လကစာပြီးစိတ်ကူးတောင်းမှုခံယူနေတဲ့ Tajima ကွယ်လွန်သွားကြောင်းမြို့နယ်ကတည်ပြုပြောပါတယ်။သူဟာ1900ပြည့်ဩဂုတ်လ၄ရက်နေ့ကမွေးတော်မူဆက်ဆက်ပါပါ19ရာစုဘွားနောက်ဆုံးလူသားလို့ခေါ်ကြပါတယ်ခင်ဗျာ။
ထိပ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်တင်ပြညာသွားခဲ့တာဖြစ်ပါတယ်အခုမနေ့အတွက်အစီအစဉ်ထုတ်လို့ရေမှုကမတ်အင်ဂျင်နဲ့ဖြစ်ပြီးတော့အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Greg Burns ဖြစ်ပါတယ် VOE ရဲ့တင်းနယ်လာနေမနေ့ခင်အစီအစဉ်လေးကိုလိုင်းဒိုမီတာ3250 52တူအနဲ့လိုင်းဒိုမီတာ190အနဲ့တန်လွှင့်ပေးခဲ့တာပါ VOE ကိုနားဆင်အားပေးခဲ့ကြတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်နိုင်ငံတကာသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးပျော်ရွှင်ချမ်းမြေ့ကြပါစေကျွန်တော်ဆက်မို့ပါခင်ဗျာ
This program has come to you from the Voice of America, Washington.